Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတို့ရရှိမြတ်ပြန် VOA American အတံမြန်မာပိုင်းအစီအစဉ်က2018ခုနှစ် February 22ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အတံလွှင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ32.40.48တုန်းနဲ့အတူ VOA ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ဆံမိုးရပါခင်ဗျာအခုနောက်ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါရှင်ကျွန်မကခင်မြတ်တက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နေနဲ့အတူကြေညာပေးပါပါ Las Vegas မှာပြီးခဲ့တဲ့အောက်တိုဘာလကလူ50ကျော်တေဆွန်ပစ်ခတ်ခဲ့သူတနတ်သမားတုံးခဲ့တဲ့ဆက်တနတ်ဒင်လိုကိရိယာမျိုးရောင်းချမှုတားမြစ်ရေးအတွက်သမ္မတ Trump ကတရားရေးဌာနကိုအမိန့်ပေးလိုက်ပါတယ်အဖမ်းခံရတဲ့ Reuters သတင်းတောက်နှစ်ဦးရဲ့ကိုဗုဒ္ဓဖူးနေမှာ5ချိန်မြောက်ရုံးထုတ်ဆစ်ဆဲမှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာကိုဆမ်းမိုးဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြရမယ်အထက်မှာဆိုရင်တောက်ကြနေရန်ကုန်မှာကျင်းပမဲ့ Light Heavyweight World Championship စင်ခေါ်ပွဲမှာတယောက်ရှင်ပြိုင်မဲ့ Middleweight Champ ကမ္ဘာ Champion အောင်လအန်ဆန်ကဗမာပြောဆိုလိုက်ပါသလဲ
ပွဲကအရင်ပွဲနဲ့အရန်กว่าမယ်เนาะအရန်กว่าမယ်အဲ့ဒီဒီပွဲကဟိုကျွန်တော်ရဲ့ဟိုကျွန်တော်အကောင်းဆုံးပွဲဖြစ်မယ်တော့ကျွန်တော်ယုံကြည်ပါတယ်
။တရင်းလာတွေကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရပါမယ်။အဲ့ဒါအပြင်မုတ်တုံရာသီမတန်ကြီးကော့ဆက်စ်ပဇားရောက်ရိုဟင်ဂျာဒုက္ခသည်တွေအတွက်နေရေးထိုင်ရေးပြင်ဆင်နေမှုအခြေအနေနိုင်ငံတွေရဲ့ဆင်းရဲချမ်းသာအခြေအနေပေါ်မှာလိုက်ပြီးတော့မွေးကင်းစကလေးငယ်တိဆိုးမှုကလည်းကွာပြားကွဲပြားနေမှုနဲ့မြန်မာနိုင်ငံရဲ့အနေအထားနောက်ပြီးတော့ရွှေဆိုင်ထားရတဲ့အမေရိကန်နဲ့စီးရီးလင်းကျစ်မှုကိုဧပြီလမှာပြန်ကျင်းပမယ်လို့တောင်ကိုရီးယားကပြောလိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်။နောက်ပိုင်းမှာအင်္ဂါညဓာတ်ရိုက်လေလံဆွေးနွေးခန်းကိုလည်းပြန်လည်ထုတ်လွှင့်မှုစီစဉ်ထားပါတယ်။ဒါတွေမတိုင်ခင်တော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ကကြေညာပေးကြပါလိမ့်မယ်ခင်ဗျာ
။ Las Vegas မှာပြီးခဲ့တဲ့အောက်တိုဘာလကလူ50ကျော်တေဆွန်အောင်ပစ်ခတ်ခဲ့သူတနတ်သမားအသုံးပြုခဲ့တဲ့ဆက်တနတ်ဒင်လိုကရိယာမျိုးရောင်းချမှုတမ်းမြင့်ရေးစီမင်းစည်းကမ်းတွေရေးဆွဲဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကတရားရေးဌာနကိုအမိန့်ပေးလိုက်ပါတယ်လက်နက်တွေကိုဆက်တနတ်လိုပြောင်းပြီးသုံးနိုင်တဲ့ကရိယာအလုံးကိုရှေ့နေချုပ်အနေနဲ့တမ်းမြင့်ပိတ်ပင်ဖို့သူလိုလားကြောင်းသမ္မတထရမ့်ကအင်ကာနဲ့သမ္မတအင်ဂျူမာကျင်းပတဲ့ပွဲမှာပြောကြားခဲ့ပါတယ်ဒါဟာဖလော်ရီဒါပါကလန်မြို့ကအထက်တန်းကျောင်းမှာပြီးခဲ့တဲ့သတင်းပတ်ကအသက်16နှစ်ရွယ်နီကိုလတ်ခရုစ်ကလူပေါင်း18ဦးကိုပြစ်တက်တယ်လို့ဆွဆွဲခံရခြင်းကစပြီးလက်နက်ဆိုင်ရာစီးမျဉ်းစီးကမ်းတွေနဲ့ပတ်သက်ပြီးလှုပ်ဆောင်ဖို့အတွက်သမ္မတအင်ဂျူကပထမဦးဆုံးအရေးလက္ခဏာပြလာတာဖြစ်ပါတယ်။အင်ကာနဲ့မတိုင်ခင်အချိန်အထိသမ္မတထရမ့်ဟာကျောင်းတွေမှာလုံခြုံရေးတိုးမြင့်မှုနဲ့စိတ်မကျန်းမာမှုဆိုင်ရာကိုအလေးပေးတိုက်ဖြတ်ဖို့ပဲဦးတည်ပြီးပြောကြားခဲ့တာဖြစ်ပါတယ်။ Las Vegas တနတ်သမားဟာဆက်တနတ်ဒင်ကို Automatic Rifle တနတ်မှာတက်ဆင်းပြီးပစ်ခတ်ခဲ့တဲ့အတွက်အချိန်တို့လေးအတွင်းမှာပဲကြီးစံအများပြားကိုပြစ်ခတ်နိုင်ခဲ့တာပါအခုလိုတနတ်ပြစ်ခတ်မှုဆန်ရသမ္မတထရမ့်မကြေညာခင်အချိန်တုန်းကတနတ်ပြစ်ခတ်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးသမ္မတရဲ့အစီအစဉ်ကိုသတင်းတောက်တွေကမေးမြန်းရမှာတော့သမ္မတအင်ဗျူပြောခွင့်ရဆာရာဟဂ်ဂဘီဆန်ဒါစ်ကလုံနိုင်ခြင်းနီလန်အားလုံးအတွက်လမ်းဖွင့်ထားတယ်လို့ပဲဖြေကြားခဲ့ပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံရဲ့ဝင်ရောက်ဆွတ်ဖက်မှုနဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်ရေးအရာရှိဟောင်းရစ်ဂိတ်စ်နဲ့ဆက်သွယ်လုပ်ခဲ့တဲ့အကြောင်းအမေရိကန်စုံစမ်းစစ်ဆေးသူတွေကိုလိန်ပြောခဲ့ပါတယ်လို့လန်ဒန်အခြေစိုက်ရှေ့နေတူကမနေ့တုန်းကပဲဝန်ခံထွက်ဆိုခဲ့ပါတယ်ရှေ့နေ Alex Van der Zwan ကိုအထူးစုံစမ်းစစ်ဆေးမှု Robert Mueller ကဝါရှင်တန်ကတရားရုံးတစ်ခုမှာမနေ့စောစောပိုင်းကဆွဲချက်တင်ခဲ့ပြီးတော့ညနေပိုင်းမှာအဲ့ဒီရှင်းနေကသူ့မှာအဖြစ်ရှိကြောင်းဝန်ခံခဲ့တာပါရှင်းနေ Alex Vander ဟာ Russia billionaire Gamin Khan ရဲ့သားတမက်ဖြစ်ပြီးတော့ New York မြို့ကနာမည်ကြီးရှင်းနေရုံတစ်ခုမှာလှုပ်လှုပ်ခဲ့တဲ့သူပါသူကိုပြီးခဲ့တဲ့နှစ်တုန်းကလှုပ်ဖြုတ်ခဲ့တယ်လို့အဲ့ဒီရှင်းနေရုံကပြောပါတယ်အဲ့ဒီရှင်းနေရုံမှာ Alex Vander လှုပ်လှုပ်နေတုန်း2016ခုနှစ်ဩဂုတ်လလယ်ပိုင်းတုန်းကသမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်ရေးအရာရှိဟောင်း Rick Gates နဲ့အဆက်အသွယ်လုပ်ခဲ့တာနောက်ဆုံးပဲလို့လိန်လည်းထွက်ဆိုခဲ့တယ်လို့အထူးစုံစမ်းစစ်ဆေးမှုရုံးကပြောပါတယ်။ Rick Gates နဲ့သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်ရေးအရာရှိဟောင်းတူဖြစ်တဲ့ Paul Manafort တို့နှစ်ဦးကိုပြီးခဲ့တဲ့အောက်တိုဘာလကတရားမဝင်ငွေကြေးကိစ္စနဲ့စုံစမ်းစစ်ဆေးရုံးကနေပြီးတော့ဆွဲချက်တင်ခဲ့တာ
ပါ။ရှီမတိုးနောက်မဆုတ်ဖြစ်နေတဲ့အရှိလေပိုင်းဒေသငင်းချင်းရေးလုပ်ငန်းစဉ်ပြန်ပြီးစနိုင်အောင်ကြိုးစားတဲ့အနေနဲ့ဒီနှစ်လဲလောက်မှာနိုင်ငံတကာငြိမ်းချမ်းရေးညီလာခံကိုကျင်းပဖို့အတွက်ပါလက်စတိုင်းသမ္မတမာမုတ်အဘတ်ကပြန်ကြားလိုက် ပန်ကြားလိုက်ပါတယ်။ငင်းချမ်းရေးဆွေးနွေးပွဲတောင်မတင်ရေးမကျဖြစ်နေပေမဲ့ဘယ်တော့မှအရှုံးပေးလက်လျှော့မှာမဟုတ်သလိုမျှော်လင့်ချက်လည်းဘယ်တော့မှပျောက်ဆုံးမှာမဟုတ်ကြောင်းအင်ကာနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ Israel Palestine အရေးလက်ပတ်ဆွေးနွေးပွဲမှာသမရအဘတ်ကပြောကြားခဲ့တာပါ။ဒီဆွေးနွေးပွဲကိုဒေတာရင်းကရောနိုင်ငံတကာကပါကြဲကြဲပြန့်ပြန့်နဲ့ပါဝင်ရေးကိုလိုလားကြောင်းပြောကြားခဲ့တဲ့အပြင်သူ့အခေါ်ငင်းချမ်းရေးအစီအစဉ်ကိုလည်းချပြခဲ့တာပါ။သူဟာ2009ခုနှစ်ကစတင်တဲ့အဖွဲ့ဝင်15ဦးပါလုံခြုံရေးကောင်စီရဲ့ရှေ့မှောက်မှာပထမဆုံးအကြိမ်ဖြစ်တဲ့မင်ကွန်းပြောကြတာလည်းဖြစ်ပါတယ်
။ပါကစ္စတန်နဲ့ရုရှားတို့ပူးတွဲပြီးတော့ဒေသရင်းက IS သွေးကြွတွေရဲ့ချင်းချောက်မှုရန်ကိုတုံ့ပြန်ချိန်မုံမှုစီစဉ်နေကြပါပြီ။ပါကစ္စတန်ရဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးလုံနိုင်စွမ်းကိုဆက်ပြီးတော့အရှိန်ဟုန်မြင့်တင်ပေးဖို့ရုရှားဘက်ကအစဉ်သင့်ဖြစ်နေဆိုတာသိကြပါတယ်လို့တည်ပြခဲ့ကြောင်းရုရှားနိုင်ငံကြီးဝန်ကြီးဆာဂရီလော့ခရော့ဖ်ကမော်စကိုမြို့မှာပါကစ္စတန်နိုင်ငံကြီးဝန်ကြီးနဲ့အတူသတင်းနောက်တွေကိုမနေ့တုန်းကပဲပြောလိုက်ပါတယ်ပါကစ္စတန်နဲ့ရုရှားနိုင်ငံကြားမှာအကြမ်းဖက်ဝါဒတိုက်ဖျက်ရေးကိစ္စကပထမဦးစားပေးတွေတဲကတခုပါပဲလို့လည်းသူကဆိုပါတယ်ပြီးခဲ့တဲ့2016ခုနှစ်ကစပြီးတော့နိုင်ငံပူးတဲ့စီးရဲလက်ချက်မှုတွေကိုလုတ်ခတ်ကြတာဖြစ်ပြီးဒီနေ့မှလည်းဆက်ပြီးတော့လုံသွားမယ်အကြောင်းနဲ့အာဖဂန်နစ္စတန်မှာနေတိုးတပ်ဖွဲ့တွေဥဆောင်ပြီးလုပ်နေတဲ့အကြမ်းဖက်မှုနေနေရေးကြိုးပမ်းမှုတွေကိုရုရှားဘက်ကတော်တော်မယုံကြည်နိုင်ဘူးဖြစ်နေတယ်လို့လည်းရုရှားနိုင်ငံကြားဝန်ကြီးကဆိုပါတယ်အာဖဂန်နစ္စတန်နယ်စပ်မြောက်ပိုင်းနဲ့အရှေ့ပိုင်းတွေမှာ IS အကြမ်းဖက်သမားတွေထောင်ထဲချီရှိနေပြီးတော့ဆက်ပြီးတော့လဲတိုးပွားနေတယ်လို့ရုရှားနဲ့ပါကစ္စတန်နိုင်ငံရဲ့စီးရင်စရာချက်လက်တွေမှာဖော်ပြထားပါတယ်
။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိ Lightometer 32 kHz 9335 Lightometer 40 kHz 9683 Lightometer 48 kHz 6153နဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA American တင်ကမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အဖမ်းခံရတဲ့ Writers သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို February 27ရက်ဗုဒ္ဓဘူးနေ့မှာ5ချိန်မြောက်ရုံးထုတ်ဆစ်ဆဲမှာဖြစ်ပါတယ်။ဒီတစ်ခါရုံးချိန်မှာသူတို့နှစ်ဦးကိုအာမခံပေးမပေးဆုံးဖြတ်ဖို့ရှိတယ်လို့ Writers သတင်းမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ဗုဒ္ဓဘူးနေ့ရုံးချိန်တုန်းကမင်္ဂလာရုံမြို့နယ်တရားရုံးမှာပြုလုပ်တဲ့သတင်းတောက်နှစ်ဦးတို့ရဲ့၄ချိန်မြောက်ရုံးချိန်မှာအဆူအသက်တွေဖြစ်တဲ့ထွက်ဆိုခဲ့သူဒုရဲအုပ်မျိုးကိုကသူဟာရဲရရှိတဦးနေနဲ့ရဲလက်ဆွဲဥပဒေကိုမသိရှိကြောင်းထွက်ဆိုခဲ့တယ်လို့သူ့ရဲ့ထွက်ဆိုချက်တွေဟာရှေ့နောက်ကွဲလွဲမှုတွေရှိနေတဲ့ချိနေတဲ့အတွက်ခိုင်လုံမှုမရှိဘူးလို့သတင်းတောက်တွေရဲ့အကျိုးဆောင်ရှေ့နယ်တဦးဖြစ်တဲ့ဥက္ကင်မောင်စောကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒါအပြင်အမှုနဲ့ပတ်သက်တဲ့ရဲမှတ်တမ်းတွေကိုတရားရုံးကိုတင်ပြဖို့အတွက်သတင်းတောက်ရှေ့နယ်တွေကရှောက်ထားခဲ့ပေမဲ့တရားလိုရဲအာဏာပိုင်တွေဘက်ကငြင်းဆန်ခဲ့တယ်လို့တရားသူကြီးဥရဲလွင်ကလည်းပယ်ချခဲ့တာပါ။ပြီးခဲ့တဲ့ရုံးချင်းမှာပဲကိုဝါလုံးကသူတို့အနေနဲ့သတင်းသမားကျင့်ဝတ်နဲ့အညီလောက်ကင်ခဲ့တာဒါဖြစ်ပြီးဥပဒေချိုးဖောက်မှုမရှိကြောင်းသတင်းတောက်တွေကိုပြောခဲ့ပါတယ်။မြန်မာဥပဒေရေးရာကျွမ်းကျင်သူလည်းဖြစ်ဟောင်ကောင်ချီဆိုင်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံတာဝန်ခံဦးမင်းလွင်ဦးကတော့အခုလို Writers သတင်းတောက်တွေရဲ့ဖန်ဆီးခံရမှုမှာဥပဒေကိုချိုးဖောက်တယ်ဆိုတဲ့တက်သေးအခိုင်အလုံးမရှိဘူးလို့တုံ့တက်ထားတာပါ။အသက်32နှစ်အရွယ်ကိုဝါလုံးနဲ့24နှစ်အရွယ်ကိုကျော်စိုးဦးတို့ဟာရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးသတင်းရယူဖို့လုပ်ရင်အဖမ်းခံခဲ့ရတာဖြစ်ပါတယ်။သူတို့ကို British Colony လက်ထက်1923ခုနှစ်ကပြဋ္ဌာန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ထားတာဖြစ်ပြီးပြစ်မှုထင်ရှားမယ်ဆိုရင်တော့သူတို့နှစ်ဦးဟာထောင်ဒဏ်14နှစ်စီကြာခံရမှာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာဘက်ပြန်လာနိုင်ရေးဘင်္ဂလားဒေ့ရှ်ကပေးလိုက်တဲ့ဒုက္ခသည် 8,000 ရဲ့စည်းငုံမြန်မာအစိုးရဘက်ကစတင်စစ်ဆေးနေပြီးတော့ပြန်လည်လက်ခံမှုတွေကိုမကြာခင်မှာဆက်နိုင်တော့မယ်လို့လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးကဆိုပါတယ်။စစ်ဆေးမှုတွေလုပ်နေတာ3လောက်ရှိနေပြီးတော့ဒီတစ်ပတ်တွင်းမှာအပြီးသတ်နိုင်မယ်။ပြီးလို့ရှိရင်အဲ့ဒီစီးရင်ကိုဘင်္ဂလားဒေ့ရှ်ဘက်ကိုပြန်ပို့မယ်သူတို့ဘက်ကတရက်ကိုလူ300ပို့မယ်အဲ့ဒီအတွက်လမ်းကြောင်းနှစ်ခုဖွင့်ထားတယ်လို့လည်းလူကေပြန်ဝင်ကြီးက VOE ကိုပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြန်လည်ဖွံ့ဖြိုးရေးလုပ်ငန်းတွေကိုမြန်မာစိုးရကနိုင်ငံတကာစံနှုန်းတွေနဲ့ဥပဒေတိုင်ဆောင်ရွက်နေတဲ့နှစ်ဖက်လူမှုအဖွဲ့အစည်းတွေအကြာကြီးနေနေနဲ့အဆင်ပြေအောင်ပူးပေါင်းဆောင်ရွက်နိုင်မယ့်လမ်းကြောင်းတွေနဲ့လည်းလှုပ်ဆောင်နေတယ်လို့လည်းပြောပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်အရဇန်နဝါရီလ23ရက်နေ့မှာဒုက္ခသည်တွေကိုပြန်ပြီးတော့လက်ခံမှုစီစဉ်ထားခဲ့ပေမဲ့လည်းမြန်မာဘက်ကပြင်ဆင်မှုတွေမှာလိုအပ်ချက်တွေရှိနေသေးတယ်ဆိုတဲ့အကြောင်းပြချက်နဲ့ပြန်ပို့မဲ့အစီအစဉ်ကိုဘင်္ဂလားဒေ့ရှ်ဘက်ကဆိုင်းငံ့ခဲ့ပါတယ်မြန်မာဘက်ကတော့ဒုက္ခသည်တွေကိုပြန်ပြီးတော့လက်ခံမှုအဆင်သင့်ဖြစ်နေပြီလို့ဆိုပါတယ်မြန်မာပြည်ကိုပြန်ပို့လုပ်နေကြတယ်ဆိုပေမဲ့လည်းအခုချိန်ထိဘင်္ဂလားဒေ့ရှ်ကိုထွက်ပြေးနေကြတဲ့ရိုဟင်ဂျာတွေကတော့ရှိနေတော့မှာပဲ NAF မြို့ကိုဖြတ်ပြီးတော့ Bangladesh ကိုဝင်လာနေတဲ့ Rohingya Muslim တွေကအရင်ကလိုအုံနဲ့ကျင်းနဲ့မဟုတ်တော့ပေမဲ့လည်းအပတ်စဉ်ယာနဲ့ချီပြီးတော့ရှိနေသေးတယ်လို့ MSF နိုင်ငံနေကြားမဲ့ဆံဝင်များတင်းကပြောတဲ့အကြောင်းမနေ့ကထုတ်တဲ့ Dhaka Tribune မှာဖော်ပြထားပါတယ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကစက်တင်ဘာလ24ရက်နေ့အထိအသက်ခံခဲ့ရတဲ့ရိုဟင်ဂျာတွေဟာအနည်းဆုံး9000လောက်ရှိတယ်လို့လည်း MSF အဖွဲ့ကပြောပါတယ်အခုဆိုရင်ဒုက္ခသည်စုစုပေါင်း638,000လောက်ရှိနေပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကမနေ့ကပဲပြောပါတယ
်အင်ဂျင်နီယာလုပ်ငန်းကိစ္စနဲ့အိန္ဒိယနိုင်ငံကိုတရင်တစ်ပတ်ကြာတွားရောက်နေတဲ့ American သမ္မတ Donald Trump ရဲ့အကြီးဆုံးသား Donald Trump Jr. ဟာအင်္ဂါနေ့မှာ New Delhi မြို့ကအစ်မြင့်ဟိုတယ်မှာအင်ဂျင်နီယာလုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့ပါတယ် Trump Jr. ဟာ New Delhi မြို့စင်ချေဖုံးက Gurugram မြို့မှာ Trump's Tower စီမံကိန်းအတွက်ဆောက်လုပ်ရေးဆိုင်ရာတွေ့ဖက်လုပ်ကင်နေတဲ့အင်ဂျင်နီယာလုပ်ငန်းရှင်ကြီးတွေဖြစ်တဲ့ M3M India နဲ့ Travelka Company ကြီးတွေကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါ Trump Organization ရဲ့ဒုတိယအကြီးအကဲဖြစ်တာဝန်ယူထားသူ Trump Jr. ဟာ Trump Tower ကတန်ဖိုးကြီးကွန်ဒိုတိုက်ခန်းတွေကောင်းမွန်ကြောင်းကြော်ညာခဲ့တယ်လို့သူ့အင်အားကိုဈေးကွက်မြင့်တင်တဲ့အနေနဲ့တိုက်ခန်းဝယ်ယူသူတွေနဲ့ညှစာစားခဲ့ပါတယ်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့အခုကြွအောင်လွင်တို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်ခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ပဇာမှာရောက်ရှိနေတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေမုတ်တုံရသည့်အတွင်းဒုက္ခပျက်စီးမှုတွေနဲ့မကြုံရအောင်ကာကွယ်တားဆီးနိုင်ဖို့အတွက်ကြိုတင်ပြင်ဆင်မှုတွေကိုကုလသမဂ္ဂအကူအညီပေးရေးအဖွဲ့အစည်းတွေကတိုးမြှင့်ပြုလုပ်နေကြပါတယ်ဂျနီဗာရောက် VOA သတင်းတောက်လီဇာရှလင်းရဲ့သတင်းလွှာကိုတင်ပြပေးပါမယ်ဒီကလာဟာဆိုရင်အချိန်လွတ်ပြီးလောက်ရမယ်အချိန်နေပါဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပထမဆိုက်ကလုန်းရာသီနှစ်ခုဟာခြေလာထဲမှာစတင်တော့မှာဖြစ်ပါတယ်နောက်ထပ်3လလောက်ကြာရင်မုတ်တုံမိုးတီးထန်စွာရွာသွန်းတော့မှာဖြစ်ပြီးမုတ်တုံမိုးနဲ့အတူရေကြီးရေလျှံမှုတွေရောဂါပြားတွေတည်ဆောင်လာပါလိမ့်မယ်ဒါဟာပြီးခဲ့တဲ့ဩဂုတ်လကစလို့အိန္ဒိယမြန်မာနိုင်ငံမှာဖြစ်ပွားတဲ့အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ပဇာကိုထွက်ပြေးလာကြတဲ့ဒုက္ခသည်6,000-8,000လောက်အတွက်တော့သတင်းစိုးတွေပဲဖြစ်ပါတယ်သူတို့ဟာအရင်အတုတ်တီတဲကရောက်ရှိနေပြီးဖြစ်တယ်လို့စိတ်အားငယ်စွာဆုတ်ဆုတ်ပြက်ပြက်နဲ့ငပိတိတ်ငချင်းတိတ်နေနေကြရတဲ့ဒုက္ခတဲ့နှစ်သိန်းကျော်နဲ့အတူရှင်တွဲပြီးတော့နေထိုင်နေကြရတာပါရေကြီးရေရှမ်းဖြစ်နိုင်တဲ့နေရာတွေမြေပြိုကျနိုင်တဲ့နေရာတွေမှာနေထိုင်ရတဲ့မိသားစုတွေကိုတော့တခြားနေရာကိုရွှေ့ပြောင်းနေထိုင်ကြဖို့တိုက်တွန်းနေရပါတယ်လို့ကုလသမဂ္ဂဒုက္ခတဲ့ရေးရာပြောခွင့်ရသူအန်ဒရေးမဟက်ဂျစ်ကပြောပါတယ်ဘာကြောင့်လဲဆိုတော့မြေနေရာကအကန့်အသတ်ရှိလို့ပါအန္တရာယ်အများဆုံးနေရာတွေမှာနေနေကြတဲ့သူတွေကတော့ဦးစားပေးရတာပေါ့လို့သူကပြောပါတယ
် Today we are actually beginning to relocate the first 50 families living in one of the flood prone areas to a new and safer part of the site they will be among 381 households who have been identified
ဒီကနေ့ကျွန်တော်စပြီးတော့ပထမဆုံးတုတ်ဖြစ်ရေကြီးရေရှမ်းနိုင်တဲ့နေရာတွေမှာနေထိုင်နေကြတဲ့မိသားစု50ကိုစိတ်ချရတဲ့နေရာအစ်တစ်ခုကိုပြောင်းရွှေ့ပေးခဲ့ပါတယ်သူတို့ဟာနောက်သတင်းပတ်တွေအတွင်းမှာရွှေ့ပြောင်းပေးဖို့စီစဉ်ထားတဲ့အိမ်အောင်စု380စုထဲမှာအပါအဝင်ဖြစ်ပါတယ်။တခြားမိသားစုတွေကိုတော့ဒုက္ခသည်အများကြီးရနိုင်ငံတကာဖွဲ့စည်းဖြစ်တဲ့ IOM ကပြောင်းရွှေ့ပေးပါလိမ့်မယ်
။သူတို့ရဲ့နေအိမ်တွေရေတိုက်စားသွားမဲ့အရေးပြင်အခြားကြီးကြီးမားမားစိုးရိမ်ပွေကောင်းတဲ့ကိစ္စကတော့ရေကြောင့်ဖြစ်ပေါ်တတ်တဲ့ရောဂါပြားတွေပဲဖြစ်ပါတယ်။မုတ်တုံမိုးတီးထန်စွာရွာသွန်းမှုနဲ့ရေကြီးရေရှမ်းမှုတွေကြောင့်ဝမ်းပြက်ဝမ်းလျှောရောဂါနဲ့အတဲရောင်ယောဂါတွေဖြစ်ပေါ်တတ်တယ်လို့ငှက်ဖျားနဲ့တွေးလုံတုတ်ကွေးယောဂါတွေလည်းဖြစ်တတ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အဖွဲ့ကြီးနဲ့ဒီအဖွဲ့ကြီးနဲ့ပူးပေါင်းလှုပ်ဆောင်သူတွေကိုရိုဟင်ဂျာဒုက္ခသည်တွေအတွက်ကျန်းမာရေးနဲ့မုတ်တုံရာသီကိုအကာအကွယ်ပေးနိုင်အောင်ပြောင်းရွှေ့နေရာချထားပေးတာတွေလှုပ်ဆောင်နိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကခွင့်ပြုပေးခဲ့ပါတယ်။ WHO အဖွဲ့ကြီးဟာဒုက္ခသည်စခန်းတွေအလုံးအတွက်ကျန်းမာရေးစောင့်ရှောက်မှုပေးတဲ့အဆောက်အအုံပေါင်း290မှာလုတ်ဖို့ကံပဲတရားကျော်နဲ့ညှိနှိုင်းပူပေါင်းပြီးတော့ကုညီဆောင်ရွက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဖြူရဆက်လက်အတန်းလွှင့်နေပါတယ်ခင်ဗျာလာမယ့်တောက်ကြနေရန်ကုန်မှာကျင်းပမဲ့ Life Heavyweight တန်ကပ္ပချန်ပီယံစင်ခေါ်ရှင်ပြိုင်ပွဲမှာအနိုင်ထိုးပြီးတော့ရွှေကပ္ပချန်ပီယံစုကိုစုကူးသွားနိုင်အောင်ကြိုးပမ်းမယ်ဖြစ်တဲ့အကြောင်းမေဂျာဘွိတန်ကပ္ပချန်ပီယံဖြစ်တဲ့အောင်လအန်ဆန်ကပြောဆိုလိုက်ပါတယ်မနေ့ကအင်ကာနေရန်ကုန်မှာပြိုင်မဲ့ဖြစ်သူဘရာဇီးနိုင်ငံက heavyweight champion Alexander Macado နဲ့ပူးတွဲပြီးတော့ပြုတ်လို့တဲ့သတင်းစာရှင်းလင်းပွဲအတွင်းသူကအဲ့လိုပြောဆိုလိုက်တာပါအောင်လအန်ဆန်ရှင်ပြိုင် ထိုးတက်မဲ့လက်ဝှေ့ပွဲကိုမြန်မာနိုင်ငံကပြည်သက်ဒေသမှာကအမေရိကန်ပြည်တော်စုကမြန်မာတိုင်းရင်းသားတွေကလည်းအားပေးဖို့အဆင်သင့်ပြင်နေကြတဲ့အကြောင်းမတ်အင်ဂျင်နီယာကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်
။ One Championship ရွှေကပတ်လူပွဲလို့အမည်ပေးထားတဲ့သူတို့နှစ်ဦးရှင်ပြိုင်ထိုးတက်ပွဲကိုလာမယ့်တောက်ကြနေ့ရန်ကုန်မြို့သူဝနမိုးလုံလေးလုံးအားကစားခမ်းမမှာကျင်းပမှာပါ။လက်ရှိ champion Roger Grace အနားယူခဲ့ပြီးတဲ့နောက်လစ်လက်နေတဲ့ champion စုအတွက်သူတို့နှစ်ဦးရှင်ပြိုင်ထိုးတက်ကြမှာဖြစ်ပါတယ်။ဒီပွဲအကျိုးမနေ့ကပြုလုပ်တဲ့ကမ္ဘာ champion နှစ်ဦးပူးတွဲသတင်းစာရှင်းလင်းပွဲမှာအောင်လအန်ဆန်းကနောက်ထပ်ကမ္ဘာ champion ဖြစ်အောင်ကြိုးစားပြီးရှင်ပြိုင်သွားမယ့်အကြောင်းအခုလိုပြောပါတယ
်။ Middleweight champion ရအောင်ပါတယ်။ Final ဖြစ်ပါတယ်။ဒီ Final ကိုရောက်ရှိလာတယ်။ကျူနာရောက်ရှိလာတယ်။
သတင်းစာရှင်းလင်းပွဲမှာပြိုင်ဘက်အလက်ဇန်ဒာမာဂဒိုကလည်းအခုပြုလုပ်မဲ့ပွဲဟာသူ့ဘဝအတွက်အကြီးမားဆုံးစိန်ခေါ်ပွဲတစ်ခုဖြစ်တယ်လို့ပြောသွားပါတယ်။မြမစပတ်အုံးလို့နာမည်ကြီးတဲ့အသက်32နှစ်အရွယ်ကချင်တိုင်းသားအောင်လအန်ဆန်းဟာ2018ခုနှစ်ဇူလိုင်လကရန်ကုန်မှာကျင်းပတဲ့ One Championship Middleweight တန်းကမ္ဘာ Champion ပြိုင်ပွဲမှာအနိုင်ရရှိပြီးကမ္ဘာ Middleweight တန်း Champion ဖြစ်လာတဲ့ပထမဦးဆုံးမြမတိုင်းသားတအူးလည်းဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းစိန်ခေါ်ရှင်ပြိုင်ထိုးတက်တဲ့ပွဲတွေမှာလည်းဆက်လက်အနိုင်ရရှိပြီးကမ္ဘာ Middleweight တန်း Champion ကိုဆက်လက်ထိန်းသိမ်းထားနိုင်ခဲ့တာပါ။အခုနောက်တစ်ဆင့် Light Heavyweight ကမ္ဘာ Champion ဖြစ်လာဖို့အတွက်ရှင်ပြိုင်ထိုးတက်မဲ့ဘရာဇီးနိုင်ငံသား Heavyweight တန်း Champion Alexander Magado နဲ့ပတ်သက်လို့သူ့အနေနဲ့ဘယ်လိုပြင်ဆင်ထားသလဲဆိုတာကိုတော့အခုလိုသတင်းတောက်တွေကိုပြောပါရစ
ေ။သူကဂျူဂျစ်ဆူမှာကျွမ်းကျင်တယ်၊နှစ်ပတ်မှကျွမ်းကျင်တယ်။အဲ့ဒီအတွက်ကျွမ်း Stand Up Fighting လုပ်တယ်။သူကသူနဲ့ Struggle မလို့တော့အဲ့ဒီဆိုကျွန်တော်ပို့လေ့ကျင့်ပါတယ်။အဲ့လိုမျိုးပို့အားစိုက်ပြီးတော့ပို့ကြိုးစားပါတယ်။
အခုပွဲကိုမြန်မာနိုင်ငံမှာကျင်းပတဲ့အတွက်အားတာချက်ရှိပေမဲ့သူအဓိကထားအာယုံဆိုင်ရမယ့်အချက်ကိုလည်းအောင်လအန်ဆန်းကအခုလိုပြောပါဗျ။အ
ားတာချက်ရှိလို့ pressure ရှိရနော်။ဘာလို့လဲဆိုတော့ audience အားလုံးကမြန်မာဆိုတော့အားလုံးကြည့်နေရပေါ့နော်။ဒီမှာတိတ်မတိဘူးဆိုတော့အဲ့လို pressure မရှိဘူး။ဒါပေမဲ့အဲ့လိုပဲဟိုကျွန်တော်ကကစားကြတော့ဟိုအဲ့ဒီ pressure ကိုကျွန်တော်တိတ်မစင်စားဘူး။ကျွန်တော်ရဲ့ focus ကအဲ့ဒီပွဲမှာပဲ
ဒါအပြင်လာမယ့်ပြိုင်ပွဲဟာအရင် Middleweight တန်းကမ္ဘာ Champion တအူးနေနဲ့သူရှင်ပြိုင်ထိုးတက်ခဲ့တဲ့ပြိုင်ပွဲတွေနဲ့အရန်ကိုကွာခြားမဲ့အကြောင်းလဲအခုလိုပြောပါရစေ
ကျွန်တော်အကောင်းဆုံးပွဲဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ်ကမ္ဘာနှစ်ပတ်ရမှာဆိုတော့ကမ္ဘာ Championship နှစ်ပတ်ရမှာဆိုတော့ဟိုအားလုံးကိုဆက်ပြီးတော့အားပေးပါလို့ပြောချင်ပါတယ်
အခု light heavyweight တန်းကမ္ဘာ champion ပြိုင်ပွဲဟာ2018ခုနှစ်အတွက်မြန်မာနိုင်ငံမှာပထမဦးဆုံးအကြိမ်ကျင်းပမယ့်ပွဲလေးဖြစ်ပါတယ်။အောင်လအန်ဆန်းကိုအားပေးဖို့မြန်မာနိုင်ငံကပြည်သက်တွေတာမကအမေရိကန်နဲ့နိုင်ငံတကာမှာရှိတဲ့မြန်မာတိုင်းသားပြည်သက်တွေလည်းစိတ်ဝင်စားနဲ့ပြင်ဆင်နေကြပါတယ်။အဲ့ဒီထဲမှာ Maryland ပြည်နယ်ချင်းတိုင်းသားတွေလည်းပါဝင်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့ဂုဏ်ကိုဆောင်တဲ့ middleweight တန်းကမ္ဘာ champion အောင်လအန်ဆန်းအတွက်အရန်ကိုဂုဏ်ယူမိကြောင်းချင်းအတိုင်းဝိုင်းခေါင်းဆောင်တဦးဖြစ်သူ Reverend Dr.ပေါ်ဇော်ခိုင်က BOE ကိုပြောပါတယ
်ကျွန်တော်တို့သူ့ကိုတော်တော်လေးအားပေးတယ်ဘာဖြစ်ဖြစ်ကျွန်တော်တို့ပမာတွေလေးတစ်ခက်မှတစ်ခါတစ်ခါမှအဲ့လိုမျိုးမကြုံဘူးတဲ့အချိန်ပေါ့နော်အခုလိုမျိုးဒီအချိန်ခါမှာအဲ့လိုမျိုးကျွန်တော်ပမာတဲ့နာမည်တွေရလာတယ်ဆိုတော့ကျွန်တော်တို့တော်တော်လေးသူ့အတွက်ကိုပေါ့နော်အဝမ်းမြောက်ပေးတယ်ဝမ်းသာပေးတယ်သူ့ရဲ့အောင်မြင်ခြင်းကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဂုဏ်ကိုမြင့်တင်တာနဲ့လည်းတူတယ်ဆိုတော့ကျွန်တော်တို့တော်တော်လေးသူ့ကိုအားပေးတယ်အောင်လဲအောင်မြင်စေခြင်းနဲ့
ဖေဖော်ဝါရီလ23ရက်နေ့မှာကျင်းပမယ့် Light Heavyweight တန်းကမ္ဘာ Champion ပြိုင်ပွဲမှာအောင်လအန်ဆန်းနဲ့ Alexander Magado တို့ရှင်ပြိုင်ထိုးတက်ပြီး MMA လက်ဝိတ်လောကမှာနာမည်ရလာတဲ့အသက်33နှစ်အရွယ်ဖိုးတော်ကလည်းကမ္ဘောဒီးယားလက်ဝိတ်သမားနဲ့ရှင်ပြိုင်ထိုးတက်မှာဖြစ်ပါရဲ့ရှင
်။မန်အင်ဂျင်နီယာပြောပြသွားတာဖြစ်ပါရဲ့ခင်ဗျာ။အခုသတင်းနောက်တစ်ပုဒ်ကိုဆက်ပါမယ်။မြန်မာနိုင်ငံမှာမွေးကင်းစကလေးတိစုမှုကကမ္ဘာအဆိုးအဝါဆုံးနိုင်ငံ73နိုင်ငံထဲမှာပါဝင်နေတယ်လို့ UNICEFကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဒီတစ်ပတ်ထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာအရကမ္ဘာအဆင်းရဲဆုံးနိုင်ငံတချို့မှာတစ်နှစ်အောက်အရွယ်မွေးကင်းစကလေးတိစုမှုကဂျပန်နဲ့စင်ကာပူလိုချမ်းသာတဲ့နိုင်ငံတွေထက်အစားပေါင်း90ကျော်ဟနေတယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံမှာတခြားဆိုးဝါးတဲ့နိုင်ငံတွေနည်းတူသေးလက်ဒေသတွေထိသွားပြီးတော့ အလုပ်လုပ်တဲ့တပ်ဖွဲ့ဆရာမတွေပုံမှန်မွေးထုတ်ပေးဖို့ကအရေးကြီးဆုံးလို့ကျမ်းမာရေးပညာရှင်တွေကပြောတဲ့အကြောင်း VOA သတင်းတောက်လီဇက်လင်းတင်ပြထားတာကိုကိုဝင်းမင်းကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီ UNICEF အဖွဲ့အမှုဆောင်ဒါရိုက်တာဟန်ရီတာဖိုးကလွန်ခဲ့တဲ့25နှစ်အတွင်းတစ်နှစ်အထက်နဲ့5နှစ်ယောက်ကလေးတွေရဲ့သေဆုံးမှုနှုန်းတစ်ဝက်ရှော့ချနိုင်ခဲ့ပေမဲ့ဒီတစ်နှစ်ထက်ငယ်တဲ့မွေးကင်းဆသေဆုံးမှုကိုတော့အလားတူတိုးတက်အောင်မစွမ်းဆောင်နိုင်ခဲ့ဘူးလို့ထောက်ပြလိုက်ပါတယ်အမှုဆောင်ဒါရိုက်တာ4ကဆက်ပြီးအခုလိုမွေးကင်းဆကလေးတွေသေရတဲ့ယောဂအများစုကကာကွယ်လို့ရတာတွေဖြစ်ပြီး80ရာခိုင်နှုန်းကလာမစီပဲမွေးတာမွေးဖွားစဉ်နောက်ဆက်တွဲပြဿနာကြောင့်လည်းအဆုတ်အေးမိတာတွေနဲ့သွေးစိတ်တက်တာအပါအဝင်ယောဂပိုးဝင်တာတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။နိုင်ငံပေါင်း195နိုင်ငံကိုစစ်တမ်းကောက်ခဲ့ရမှာပြည်မြချင်းအဖြစ်အစိုးရဆုံးနိုင်ငံမှာကလေး1000မွေးခဲ့ရမှာ29ဦးသေခဲ့ရပြီးချမ်းသာတဲ့နိုင်ငံတွေမှာတော့1000မှာ3ဦးပဲသေဆုံးခဲ့တယ်လို့ဒီ UNICEF အစီရင်ခံစာမှာဖော်ပြထားပါတယ်။တကမ္ဘာလုံးမှာအခုလိုမွေးကင်းဆအကြီးအကျယ်သေဆုံးနေတာကို UNICEF အရာရှိ Mac French က
There are 2.6 million babies who die every year.
မွေးပြီးပထမလတည်းမှာပဲသေဆုံးရတဲ့ကလေးကတကမ္ဘာလုံးမှာတစ်နှစ်ကို2.6 သိန်းတောင်ရှိပါတယ်။အဲ့တော့တရက်ဆိုရင်ဒီမွေးကင်းဆကလေးပေါင်း 8,000 အထိသေနေရတာပေါ့ရှင
်။ဒီကမ္ဘာတစ်ခုလုံးမှာအဆိုးဆုံးသေဆုံးမှုကတော့မွေးကင်းဆ22ယောက်မှာတယောက်နှုန်းနဲ့ဆင်းရဲတာအပြင်စစ်ပွဲတွေရှိနေတဲ့ပါကစ္စတန်နိုင်ငံမှာဖြစ်ခဲ့ပြီးအရှိတောင်အရှာမှာလာအိုစ်ပင်းရဲ့အဆိုးဆုံးဖြစ်တဲ့မြန်မာနိုင်ငံမှာလည်းမွေးကင်းဆ1000မှာ25ဦးနှုန်းနဲ့သေဆုံးနေတယ်လို့ဒီ UNICEF ကထောက်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာတော့သင့်တော်တဲ့တာဖွားဆရာမမလုံလောက်ပဲကိုဝင်စောင့်ရှောက်မှုအသိနည်းတာကအဓိကပြဿနာပါလို့မြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင်းဦးကဆိုပါတယ်။
တော်တော်များများဆင်းရဲတဲ့နိုင်ငံတွေမှာကကျွန်တော်ကိုကိုယ်ဆောင်မိခင်ဆောက်ဆောက်မှုဆိုတာကနည်းတတ်တယ်လေ။နေရာတိုင်းမှာမရနိုင်ဘူး။အဝေးလံခေါင်ပြတဲ့နေရာတွေပေါ့နော်။အဲ့တော့ဗမာနိုင်ငံအနေနဲ့ရနော်ဆင်းရဲတဲ့နိုင်ငံတွေမှာလည်းပါတယ်။ဒီကျမကြီးစနစ်ကြီးတစ်ခုလုံးမှာတပတ်ပွားဆင်မာတွေလည်းမလုံလောက်ဘူးပေါ့နော်။ဒီကလေးကိုယ်ဆောင်မိခင်တွေကိုဆောက်ရှောက်မှုကဗမာတွေရဲ့အသည့်ကိုပါပေါ့နော်။ငါတို့ကကိုယ်ဝန်ရှိလို့ရှိရင်ဒီတပတ်ပွားဆင်မာတွေပဲဖြစ်ဖြစ်တွန့်ရုံဆင်မာတွေအားမယ်ကြည့်နေရမယ်ဖောက်ချောက်နေရမယ်ဆိုတဲ့အသိကိုသိမရှိဘူး
UNICEF အရာရှိ French ကလည်းဒီပြဿနာကိုဖြေရှင်းဖို့ပထမအရေးကြီးဆုံးကကြေးလက်အရောက်သွားနိုင်တဲ့ကျန်းမာရေးဝန်ထမ်းတွေကိုသင်တန်းပေးဖို့ပါလို့အခုလိုဆိုပါတယ
် We know that one of the things that would help babies the most
ဝေးလာတဲ့ကလေးတွေအတွက်အကောင်းဆုံးတစ်ခုကတော့အန္တရာယ်ကင်းအောင်မွေးဖွားပေးနိုင်သူတွေရဲ့လက်ထဲစရောက်ဖို့ဆိုတာကျွန်မတို့သိထားပါတယ်အဲ့တော့သင်တန်းပေးထားတဲ့သားဖွားဆရာမတွေသူနာပြုတွေဆရာဝန်တွေရှိဖို့လိုပါတယ်ဒီမွေးမွေးချင်းမှာအစစ်မြေစေယုံကြီးတွေမလိုသေးပါဘူးကျေးလက်လူလူကြားတဲ့အရောက်သွားနိုင်တဲ့တင်နှဲပေးထားတဲ့ကျန်းမာရေးလှုပ်သားတွေရနိုင်ရင်ကိုပဲပထမအရေးကြီးတဲ့တစ်ဆင့်အောင်မြင်သွားပါပြီ
ဒေါက်တာမြင်းဦးကလည်းဒါကိုသဘောတူပြီ
းအဝေးလံခေါင်ပြတဲ့နေရာတွေပေါ့နော်အခုဒီသားဖွားဆရာမတွေသိချင်းပေးရတယ်လက်ရှိတယ်အရန်သားဖွားဆရာမတွေမွေးထုတ်ပြီးတော့လောက်ရအောင်လေ
း UNICEF အရာရှိ French ကလည်းတခြားလှုပ်ပေးနိုင်တဲ့ရေးကြီးတာတွေကရေကောင်းရေတန်ရနိုင်ရေးပိုးသန့်စင်ဆေးတွေသုံးနိုင်ရေးမွေးပြီးချိန်မိခင်ရင်ွယ်တဲ့နွေးနွေးထွေးထွေးနိုးတိုင်နိုင်ရေးအဟာရပြည့်ဝရည်တွေပါပဲလို့ဆိုပါတယ်ဒေါက်တာမြင်းကလည်းမြန်မာနိုင်ငံမှာကိုဝင်စောင့်ရှောက်မှုအသေးနဲ့လို့ဖြစ်ရတဲ့နောက်ပြဿနာတွေကိုအခုလိုဆက်ရှင်းပြပါပါတယ်အဲ
့တော့မိခင်ကအဟာရချူတယ်မယ်ကလေးငယ်တွေကမေးမစီလားမစီပဲနဲ့မွေးဖွားလာတာတွေဒီကူကကလေးတွေမွေးလာပြန်တော့ချက်ကျိုးတွေကိုဖြစ်တယ်လို့ညှက်တာတွေအုပ်တာတွေဒါနဲ့ကလေးငယ်လေးတွေတွေရတယ်ရှိတ
ာဒါအပြင်ပိုးဝင်တဲ့ယောဂါတွေကုသရမှာဆင်းရဲတာကြောင့်လည်းအဟာရနဲ့ဆေးဝါးမလုံလောက်မှုကပြဿနာဆက်ဖြစ်နေတယ်လို့ဒေါက်တာမြင်းဦးကဆိုပါတယ်ဒေါက်တာမြင်းကဆက်ပြီးမြန်မာနိုင်ငံမှာအနောက်ထူးခြားတာတခုက
မလူလားအတက်ကုန်နေရလဲပေါ်ပေါ်လာတာပေါ့နော်သူကချိုးတင်ပြီးတော့မကာကွယ်ထားဘူးအဲ့တော့လရင်မှာချက်ချတယ်ဆိုတော့လေဒီကလေးငယ်အသေးတောက်ထဲမှာပါနေတာပေါ့
ဒါအပြင်မွေးဖွားစဉ်နောက်ဆက်တွဲပြဿနာကြီးတခုဖြစ်တဲ့အောက်ဆီဂျင်မဝသေဆုံးရတာအတွက်မြန်မာနိုင်ငံမှာအဆင့်မြင့်ဆက်ကိရိယာတွေနည်းလွန်းနေသေးတယ်လို့လည်းဒေါက်တာမြင်းကဆက်ထောက်ပြပါတယ်တကယ်တော့ UNICEF အနေနဲ့လည်းအခုလိုမွေးကိစ္စကလေးသေဆုံးမှုများလွန်းနေတဲ့နိုင်ငံအစိုးရတွေအနေနဲ့အားနည်းလွန်းနေတဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းကြီးတစ်ခုလုံးအတွက်ဘတ်ဂျက်ပိုသုံးသင့်တယ်လို့ထောက်ပြလိုက်ပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ်အခုတော့ဒေတာတွင်တင်းတပုတ်ကိုနားဆင်ရပါမယ်တောင်ကိုရီးယားနိုင်ငံမှာဆောင်းရသည့်အိုလံပစ်အားကစားပြိုင်ပွဲတွေကျင်းပနေတဲ့အတွက်ရွှေ့ဆိုင်းထားတဲ့အမေရိကန်ရဲ့ပူးတွဲစီရေးလေ့ကျင့်မှုကိုဧပြီလမကုန်ခင်မှာပြုလုပ်မယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစစ်ရေးလက်ကျင့်မှုကမြောက်ကိုရီးယားကိုရန်စတဲ့လှုပ်ရဖြစ်တယ်လို့မြောက်ကိုရီးယားဘက်ကတုံ့ပြန်ပါတယ်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားပြန်လည်ထိတွေ့ဆက်ဆံတဲ့လမ်းစာပေါ်နေချိန်မှာပြုလုပ်မဲ့စစ်ရေးလက်ကျင့်မှုကြောင့်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါသလဲ VOA သတင်းတောက် Victor BT ရဲ့သတင်းကိုမတ်စုမြတ်မောင်ကဆက်လက်တင်ပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကြားနှစ်ဆင်ပြုလုပ်တဲ့ပူးတွဲစစ်ရေးလက်ကျင့်မှုကိုပျုံချမ်းမြို့မှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်အားကစားပွဲတွေကြောင့်နောက်ဆုတ်ထားပါတယ်ဆောင်းရာသီအိုလံပစ်ပွဲတွေအပြင် မတန်စွမ်းအိုလံပစ်ပြိုင်ပွဲတွေပြီးဆုံးမဲ့မတ်လ16ရက်နေ့နောက်ပိုင်းဧပြီလမကုန်ခင်အမေရိကန်ရဲ့ပူးတွဲစစ်ရေးလေ့ကျင့်မှုကိုပြုလုပ်သွားမှာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနတာဝန်ရှိသူတွေကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။အခုလိုအမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစစ်ရေးလေ့ကျင့်တာဟာမြောက်ကိုရီးယားကိုဝင်ရောက်ကျူးကျော်ဖို့ပြင်ဆင်တဲ့ရန်စတဲ့လှုပ်ရှားဖြစ်တယ်လို့မြောက်ကိုရီးယားအစိုးရဘက်ကအမှတ်ယူထားပါတယ်။ဒါပေမဲ့တောင်ကိုရီးယားအတွက်ကသူစစ်တပ်ရဲ့စွမ်းရည်တိုးတက်အောင်အမေရိကန်နဲ့ပူးတွဲစစ်ရေးလေ့ကျင့်မှုဟာလိုအပ်တယ်လို့မြင်ကြောင်း Japan Forum for Strategic Studies ကအကြီးအကဲသုတေသီ Grant Newsham ကပြောပါတယ
် You have a lot of new troops and new officers who come to participateand they need to learn how to do it as well so this sort of
ပူတွဲစစ်ရေးလေ့ကျင့်မှုထဲမှာတပ်သားသစ်တွေအရာရှိသစ်တွေအများကြီးပါဝင်တဲ့အတွက်သူတို့အနေနဲ့လဲစစ်စင်ရေးဘယ်လိုလုပ်တယ်လဲဆိုတာကိုလေ့ကျင့်မှုလိုပါတယ်ဒါကြောင့်ပူတွဲစစ်စင်ရေးလေ့ကျင့်မှုကပုံမှန်လုပ်နေကြလို့အဲ့လိုဆက်ပြီးတော့လုပ်တဲ့လေ့ကျင့်မှုပဲဖြစ်ပါတယ်ဘေ့စ်ဘောအသင်းလိုပါပဲအများအားလေ့ကျင့်နေဖို့လိုအပ်တဲ့လေ့ကျင့်မှုမျိုးပါဒါနဲ့မကအမေရိကန်နဲ့တောင်ကိုရီးယားတို့နှစ်ဖက်စလုံးအတွက်နိုင်ငံရေးအရာရောစိတ်သက်ရေးအရာပါတစ်ဖက်နဲ့တစ်ဖက်ကူညီဖို့အရေးတန်ခိုင်မာတယ်ဆိုတာကိုပြသရလဲရောက်ပါတယ်။အဲဒါကြောင့်ဒီပူးတဲ့စီလေ့ကျင့်မှုလုပ်ဖို့လက်တွေ့ကြတဲ့အကြောင်းချက်တွေအများကြီးရှိပါတယ
်။နှစ်စဉ်တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့ဝင်တောင်းနဲ့ချီပါဝင်တဲ့ပူးတွဲစီလေ့ကျင့်မှုဟာမြောက်ကိုရီးယားကိုဝင်ရောက်ကျူးကျော်ဖို့ပြင်ဆင်တဲ့လေ့ကျင့်မှုဖြစ်တယ်လို့မြောက်ကိုရီးယားဘက်ကအမြဲပြောနေတာပါ။ဒါပေမဲ့တောင်ကိုရီးယားနဲ့အမေရိကန်တို့အတွက်ကတော့ရန်ကိုကာကွယ်ဖို့အတွက်ရည်ရွယ်ပြုလုပ်တာသာဖြစ်တယ်လို့သုတေသီ Grant Newsham ကသုံးသပ်ပါတယ်။
Of course they will but these are essentially defensive this is the US and South Korea are operating on a strategic defensive
when ကိုရီးယားဘက်ကတော့အဲ့ဒီလိုပဲပြောပါလိမ့်မယ်ဒါပေမဲ့ဒီပူးတဲ့စေလက်ချက်မှုကကာကွယ်ရေးအတွက်တက်တက်တာဖြစ်ပါတယ်ကိုရီးယားကျွန်းဆက်မှာမဟာဗျူဟာမြောက်ခံစစ်အတွက်အမေရိကန်နဲ့တောင်ကိုရီးယားဆောင်ရွက်နေတာပါအမေရိကန်လို့တမယတောင်ကိုရီးယားလို့တမယကိုမြောက်ကိုရီးယားဘက်ကတော့သူတို့နိုင်ငံကိုကျူးကျော်ဖို့ပဲလို့မြင်မှာပါပဲဒါပေမဲ့အမေရိကန်ဘက်ကရောတောင်ကိုရီးယားဘက်ကပါမြောက်ကိုရီးယားကိုကျူးကျော်ဖို့ဆိုတဲ့ကိစ္စကိုအလေးနက်တောင်မထားပါဘူး။ဒါကြောင့်ပူးတဲ့စီရေးလေ့ကျင့်မှုမျိုးကိုခုခံကာကွယ်ဖို့အတွက်လေ့ကျင့်တယ်လို့ပဲမြင်နေပါတယ်
။တောင်ကိုရီးယားနိုင်ငံပျောင်ချမ်းမြို့မှာပြုလုပ်တဲ့ဆောင်းရာသီအိုလံပစ်ပွဲတော်ဖွင့်ပွဲကိုမြောက်ကိုရီးယားရဲ့နိုင်ငံတော်ဟန်ပြအကြီးအကဲသာမကမြောက်ကိုရီးယားကောင်းဆောင်ရဲ့ညီမကင်မြိုဂျွန်မှလာရောက်ပြီးတောင်ကိုရီးယားသမ္မတနဲ့လည်းတွေ့ဆုံခဲ့ကြပါတယ်။မြောက်ကိုရီးယားမှာနိုင်ငံထိပ်သီးစည်းဝေးပွဲကျင်းပဖို့ကမ်းလှတဲ့အစားကိုလည်းကင်ဂျုံအန်းကမြန်မာကနေတဆင့်တောင်ကိုရီးယားသမ္မတကိုပေးခဲ့ပါတယ်။အခုလိုတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားပုံမှန်ဆက်ဆံရေးပြန်ဆဖို့အစပြိုးနေတယ်လို့မြင်ရချိန်မှာတောင်ကိုရီးယားနဲ့အမေရိကန်တို့ပူးတွဲစစ်ရေးလေ့ကျင့်မယ့်ကိစ္စကြောင့်ဘလို့တက်ရောက်မှုတွေရှိလာနိုင်ပါသလဲ
။ I would expect that North Korea will sort of play rough again andprobably cause some trouble
ကျွန်တော်တင်တော့မြောက်ကိုရီးယားဘက်ကတင်းမာမှုပြန်ပြပြီးတော့ပြဿနာလှုပ်ကောင်းလုပ်မယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့လည်းမြောက်ကိုရီးယားဘက်ကတောင်ကိုရီးယားအကြိုက်လိုက်ပြီးတော့ထိတွေ့ဆက်ဆံထားနိုင်တဲ့အတွက်အောင်မြင်မှုကရနေပါတယ်ဒီတိုင်းသူတို့ဆက်ပြီးတော့တောင်ကိုရီးယားနဲ့ဆက်ဆံလုပ်မယ်အချိန်ကြာလာတဲ့အမျှအစိုးနဲ့အကောင်တွဲပြီးတော့လှုပ်ပြပါလိမ့်မယ်အိုလံပစ်ပွဲမှာတွေ့ရတဲ့တောင်နဲ့မြောက်ချစ်ချင်မှုကတော့အားကစားပြိုင်ပွဲပိတ်သွားပြီးတဲ့နောက်ပိုင်းတော်တော်ကြာကြာအထိခံမယ်လို့တော့ကျွန်တော်မထင်ပါဘူး
တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစစ်ရေးလေ့ကျင့်မှုပြန်လုပ်မယ့်အစီအစဉ်ဟာမြောက်ကိုရီးယားဘက်ကတောင်ကိုရီးယားနဲ့အဆင်ပြေအောင်တက်တက်ကြွကြွအားထုတ်ဆောင်ရွက်မှုတွေအပေါ်ကြောချမ်းစရာရန်စတဲ့လှုပ်ရဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကတုံ့ပြန်သွားပါတယ်တင်းမာမှုတွေကိုလျှော့ချနိုင်ဖို့နဲ့ငြိမ်းချမ်းတဲ့ပတ်ဝန်းကျင်ကိုဖန်တီးနိုင်ဖို့နိုင်ငံတကာအတိုင်းအဝိုင်းရဲ့စိတ်အားထက်သန်မှုကိုလည်းရန်စလိုက်တာဖြစ်တယ်လို့မြောက်ကိုရီးယားဘက်ကပြောကြားခဲ့ပါတယ်ရှင်
မတ်ဆုမြတ်မမခင်ဗျာဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲမကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်း나이ဝဲအစီအစဉ်မှာတော့တရရဲ့လီလိုင်းဆွေးနွေးခန်းကိုပြန်လည်ပြီးတော့တင်ဆက်ပေးမှာမို့နားဆင်စောင့်မျှော်နားဆင်ကြပါခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ VOA American အတန်မြန်မာပိုင်းက2018ခုနှစ်ဖေဖော်ဝါရီလ21ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေစေဖြစ်တဲ့လိုင်းဒိုမီတာ324048တို့အပြင်လိုင်းနက်မီတာ190 kHz 1505ကပါတိုးချဲ့ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့
လေမြို့ကြီးရဖက်ဖွဲ့စည်းတဲ့ကဏ္ဍတိကျကဏ္ဍအနေနဲ့အဲဆွေးနွေးတဲ့ကိစ္စမျိုးပဲဖြစ်ပြီးတော့ parallel တော့တွားနေပြီးတော့ကျမတို့ဒီအထဲထဲမှာဝင်ပြီးတော့ဆွေးနွေးနိုင်ပွားတော့အားနေ
ဒါကတော့ဒိုင်ရိုက်လီလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်လည်ထုတ်လင်းတဲ့အခါမှာအပြည့်စုံနားဆင်ကြရမှာပါအဲ့ဒါပြင်နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာတွေကိုကောက်ထုတ်တင်ပြထားတဲ့အစီအစဉ်နာနေခင်အင်္ဂလိပ်စာသင်ခန်းစာပို့ချက်ချက်စာရာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုမူလအပေါ်မပြတ်ဦးကျော်စံတာနဲ့ကိုကျော်အောင်လင်းတို့ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
နုနယ်သေးတဲ့မြန်မာညီညာရေးခီးစီဆိုတဲ့ကောင်းစဉ်နဲ့ Ashuman Chowdhury That Hare Sama ကို eurasianreview.com မှာဖတ်ရပါတယ် NCA ကပြည်လုံးကျော်အပြည့်အသဘောတူညီချက်ကိုတိုင်းသားအင်အားစုနှစ်ခုထပ်မံလက်မှတ်ရေးထိုးကြပါတယ်ဒါပေမဲ့ညဉ့်ဉန်းဖြစ်စဉ်ဟာနှိကွေယုံမှာမကပိုအရေးကြီးတဲ့ပြဿနာတွေနဲ့ရင်ဆိုင်နေရတာပါ။ကချင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာခဲ့ပါတယ်။တပ်မတော်ကဆောင်းရသည်ချိုးစစ်တွေဆင်နေလာတာဖြစ်ပါတယ်။ KIA ဟာတရုတ်နဲ့ပုံမနှိဆက်လာတယ်လို့သုံးသပ်သူတွေကဆိုကြပါတယ်။တပ်မတော်ချိုးစစ်တွေကြောင့် KIA အပါအဝင်မြောက်ပိုင်းအဖွဲ့တွေနဲ့ညဉ့်ဉန်းရင်လာတာအပြော့သွားစေပါတယ်။အပြည့်အသဘောတူညီချက်လက်မှတ်ရေးထိုးထားသူတွေရောထိုးမထားသူတွေပါစစ်တပ်ရဲ့ရန်လိုတဲ့အပြုအမူတွေပေါ်မယုံသင်ကပုံမဖြစ်လာကြပြီးအရင်သားအခွင့်အရေးကန့်သက်စစ်တပ်ကိုအနာပူပေးထားတဲ့2010ဖွဲ့စည်းပုံကိုတောင်ဆန်းစုကြည်ပြင်ထိုင်ပါမလားဆိုတာကိုပုံမစံပြရှိလာကြပါတယ်။ဒီအချိန်မှာတိုင်းရင်းသားအဖွဲ့အစည်းနှစ်ခုက NCA ကိုလက်မှတ်ရေးထိုးလိုက်ကြတာဖြစ်ပါတယ်။ဒါပေမဲ့မကြခင်မှာပဲ NMSP ကမွန်ပြည်သက်ပါတီကတော့လက်နက်စွန့်မှာမဟုတ်ဘူးလို့ပြောကြလိုက်ပြန်ပါတယ်။ဒါကိုအစိုးရကဘယ်လိုကင်တွယ်လာမလဲဆိုတာမသိရသေးပါဘူး။ LDU ခေါ်လာဟုအဖွဲ့ဟာလည်းထိုင်းအခြေစိုက် NGO သာသာမျှသာဖြစ်တယ်လို့တချို့ကဆိုကြပါတယ်။အင်အားကြီးဆုံးတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေဟာ NCA ကိုလက်မှတ်မထိုးကြသေးပါဘူး။အခုလောလောဆယ်ရခိုင်ပြည်နယ်နဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ပြင်းထန်တဲ့ဝေဖန်မှုတွေနဲ့ရင်ဆိုင်နေရချင်းဒေါအောင်ဆန်းစုကြည်ရဲ့ငင်းငန်းရေးဖြစ်စဉ်ကလည်းပုံမတာစီပြီးအခက်အခဲတွေကြုံနေရပါတယ်။ဒီချိန်မှာသတင်းလောကနဲ့တက်ကြွလှုပ်ရှားသူအုပ်စုတွေရဲ့ဖိအားကြောင့်လည်းငင်းငန်းရေးဖြစ်စဉ်ရဲ့အထူးရှင်တွေကသူတို့အလှူငွေထောက်ပံ့ရေးကိစ္စကိုပြန်လည်သုံးသပ်စရာဖြစ်လာနိုင်ပြီးရန်ပုံငွေအခက်အခဲကြုံလာနိုင်ပါတယ်။တမတော်အနေနဲ့တိုင်းသားအင်အားစုတွေကိုအဓိကပြစ်မှတ်ထားနေသရွေ့ညဉ့်ဉန်းရေးမရနိုင်ပါဘူးအစိုးရနဲ့အပြည့်အလက်မှတ်မထိုးသေးတဲ့တိုင်းသားအင်အားစုတွေသူတို့ရဲ့ဆိုင်ရာတိုင်းသားဒေသတွေအကြားယုံကြည်မှုမဖန်တီးနိုင်သေးသမျှတော့21ရာစုပင်လုံဆိုတာနှစ်စဉ်ပွဲလမ်းသဘင်တရက်ထက်ပိုလိမ့်မယ်မဟုတ်ဘူးလို့ရေးသားထားပါခင်ဗျာ
အစုလိုက်ပြုံလိုက်တက်ဖြတ်တယ်ပြီးတော့ဖုံးကွယ်ခဲ့တယ်ဆိုတဲ့ကောင်းစဉ်နဲ့ဖေဖော်ဝါရီလ15ရက်နေ့ထုတ် Washington Post သတင်းစာရဲ့အေဒီတာအဘော်ကိုဆက်ပြီးတော့ပြောပြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းကကန်းကြီးရွာလေးတွေဖြစ်တဲ့အင်းတင်ကျေးရွာဟာဗုဒ္ဓဘာသာဝင်တွေရောရိုဟင်ဂျာမွတ်စလင်တွေပါနေထိုင်တဲ့ရွာပါအဲ့ဒီရွာကရွာသူရွာသားတွေဟာဘင်္ဂလားပင်လယ်အော်တွင်းမှာတန်ငါလုပ်ငန်းတွေလုပ်ကြသလိုစပားတွေလည်းဆိုက်ပျိုးကြပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်စက်တင်ဘာလ2ရက်နေ့ကအင်းတင်ရွာမှာဖြစ်ခဲ့တဲ့ပြည့်ရဟာကဘာကိုတုံလုံးခြောက်ချစေခဲ့ပါတယ်တန်ငါသည်ဈေးဆိုင်ပိုင်ရှင်ဆယ်ကျော်သက်အရွယ်ကျောင်းသားနှစ်ဦးနဲ့အစ္စလာမ်တရားဟောဆရာတဦးအပါဝင်စုစုပေါင်းရိုဟင်ဂျာမွတ်စလင်10ဦးအသက်ခံခဲ့ရပြီးတော့သူတို့လောင်းတွေကိုမြေကျင်းထဲမှာထည့်ပြီးတော့မြှုပ်ခဲ့ပါတယ်။ဒီအင်းတင်ကျေးရွာလူတက်မှုကမြန်မာလူညိုရေးတပ်ဖွဲ့တွေရဲ့ရိညာတွေကိုချိန်မုံရေးမှာတစိမ့်တစ်ပိုင်းပဲရှိပါသေးတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့နေရာတွေစီနိုင်ငံတကာလေးလာသူတွေနဲ့နိုင်ငံသားသတင်းတောက်တွေကိုမြန်မာနိုင်ငံကအဝေးမခံမဲ့ပိတ်ထားခဲ့တာပါ။ Reuters သတင်းသမားနှုတ်ဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုမြန်မာအာဏာပိုင်တွေကဒီဇင်ဘာ12ရက်နေ့တုန်းကဖမ်းဆီးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီး Reuters ကထုတ်ပြန်တဲ့အစီရင်ခံစာကအရေးကြီးပါတယ်။အင်းတင်ရွာမှာအသက်ခံရတဲ့သူ10ဦးကအကြမ်းဖက်သမားတွေလို့မြန်မာစစ်တပ်ကဆိုပါတယ်။ Reuters ရဲ့အစီရင်ခံချက်မှာတော့ဒီလူတက်မှုနဲ့ပတ်သက်တဲ့သတင်းစာကိုထုတ်ဖော်ခဲ့ပါတယ်။သတင်းသမားကိုဝလုံးတို့နှစ်ဦးဟာဖဲအမေရိကကချီးမြှင့်တဲ့လွတ်လပ်စွာရေးသားထုတ်ဖော်ခွင့်စုတွေကိုထိုက်ထိုက်တန်တန်ရခဲ့ကြပါတယ်။မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီကိုလေးစားမှုအ ਨੇ အချင်းရှိနေသေးတယ်ဆိုရင် ကိုဝါလုံးတို့နှစ်ဦးရဲ့အမှုကိုရုပ်သိမ်းပြီးတော့သူတို့ကိုချက်ချင်းပြန်လွှတ်ပေးရပါလိမ့်မယ်။ဒီဖြစ်ပျက်တွေကဒီမိုကရေစီခေါင်းဆောင်နဲ့နိုဘယ်ငြိမ်းချမ်းဆုရှင်ဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့နာမည်နဲ့ဂုဏ်သိက္ခာကိုအကြီးအကျယ်ထိခိုက်စေတာပါ။အင်းဒင်ကျွေးရလူတတ်မှုကကျင့်ဝတ်သိက္ခာရစောင့်ထိုင်ရမယ့်အချက်ကိုအများသိအောင်ပြလိုက်တာပါပဲ။ကျွလွန်ခဲ့တဲ့ပြစ်မှုတွေကိုနိုင်ငံတကာကအပြည့်အဝစုံစမ်းစစ်ဆေးဖို့နဲ့ကျွလွန်သူတွေကိုအရေးယူဖို့မြန်မာအနေနဲ့ဆက်ပြီးတော့ဖုံးကွယ်ထားလို့မရတော့ပါဘူးလို့ဝါရှင်တန်ပို့သတင်းစာရဲ့အဒီတာအပေါ်မှာဖော်ပြထားပါတယ
်။ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်နားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာ American Idiom အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
piece of cake
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက P I E C E piece ကအပိုင်းတစ်ပိုင် O F of C A K E cake ကကိမှုဆိုတော့ဇဝိုက်ခွင့်ရဲ့ဓာတ်ရိုက်ဒီပေကကိမှုတစ်ချက်ဒါမှမဟုတ်ကိမှုတစ်ုံဖြစ်ပါတယ်။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလည်းရှင်းတယ်လို့ဆိုရမှာပါ။ကိမှုဆိုတော့မွေးနေ့တွေမင်္ဂလာဆောင်တွေစသဖြင့်အခမ်းအနားတွေမှာမပါရင်ဖြစ်တဲ့သိကိုချုံမိန်နဲ့ရတာရှိတဲ့မုံမျိုးဖြစ်တာမို့လေလူတွေကြိုက်တာသေကြစရာနှစ်သက်တာဆိုတော့တခုခုခိုင်းလို့လောက်ရမယ်တာဝန်ကိုကိတ်မှုလို့သဘောထားရင်လုတ်ပေးရမယ်လူတွေအပံမကြီးပဲလိုလေလေးနဲ့လုတ်ပေးနိုင်တာမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်။တနည်းတော့လိုလိုချင်ချင်နဲ့လုတ်ပေးတာလုတ်ပေးရမှာအပံမကြီးတာသိကိုလွှဲတာကိုဆိုလိုပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥမာကတော့
The report for my bosses today was a piece of cake. I finished it in a few minutes.
ကျွန်တော်ဆရာကိုကျွန်တော်ဒီနေ့အစီအခံစာတင်ရတာလွယ်မှလွယ်ပေါ့ဗျာ။မိနစ်အနည်းငယ်အတွင်းမှာပဲကျွန်တော်ပြီးသွားတယ်လို့ထည့်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The report for my bosses today was a piece of cake. I finished it in a few minutes.
ခုခုခိုင်းလို့လောက်ရမယ်တာဝန်ကိုကိတ်မှုလို့သဘောထားရင်လုတ်ပေးရမယ့်လူတွေအပံမကြီးပဲလိုလေလေးနဲ့လုတ်ပေးနိုင်တာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
piece of cake
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom အသုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့မနေ့ညပိုင်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပြပါတော့မယ်။နားဆင်နေပါပြီခင်ဗျာ
။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကြိုးစားပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအာနာယ NLD ပါတီနဲ့ရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့ဆက်ဆံရေးအထူးဖြစ်တော့ NLD အစိုးရလက်အောက်မှာဒီလက်ထက်မှာရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့ဖွံ့ဖြိုးတိုးတက်မှုအခြေအနေကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ CSU လို့ခေါ်တဲ့ဒီရပ်ဖက်လူမှုအဖွဲ့အစည်းတွေအားကောင်းရှင်သန်မှုဆိုတာဟာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွံ့ဖြိုးရေးအတွက်အရေးပါတယ်လို့ပဲတစ်ဖက်မှာတော့ CSU တွေကဒီမိုကရေစီကိုထိန်းချောင်းပေးနိုင်တဲ့အင်အားစုတစ်ယောက်လည်းဖြစ်ပါတယ်။ဒါကြောင့်မို့လို့လက်ရှိမြန်မာနိုင်ငံမှာရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့လွတ်လပ်ခွင့်လှုပ်ရှားရှင်သန်ကြီးထွားခွင့်ဘယ်လိုအခြေအနေများရှိပါလဲဆိုတာနောက်ဒီ NSU လက်ထက်ရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့အနေအထားကိုဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်2ဦးကိုဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒေါ်ရွှေရွှေစိန်လက်ဖြစ်ပါတယ်။သူကတော့ဒီအထက်လွှတ်တော်ရဲ့ INGO NGO Committee ကပါ။အဲနောက်တူကတော့ဒီ Trigger Women Support Group ကဒီအမျိုးသမီးလှုပ်ရှားရေးအဖွဲ့ကဒေါ်ခင်လေးဖြစ်ပါတယ်။2ဦးစလုံးလီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးတော့ဒေါ်ရွှေရွှေစိန်လက်ကိုမေးချင်ပါတယ်ခင်ဗျာ။ဒေါ်ရွှေရွှေစိန်လက်ကြားပါလားခင်ဗျာအမကြီ
း။ဟုတ်ကဲ့ကြားပါတ
ယ်။ကျွန်တော်အရင်ဆုံးတော့အမတို့အခုလုပ်နေတဲ့ဒီလွှတ်တော်INGO NGO company နဲ့ပတ်သက်လို့ဗောဒီ company ကစပြီးလုတ်ခတဲ့ကအဓိကထားတာကဒီ INGO NGO နဲ့ဆက်ဆံရေးကိုအဓိကထားတာလားဒါမှမဟုတ် NGO ဖွံ့ဖြိုးရေးဘိုင်းကိုဦးစားပေးလားဘယ်လိုအချက်မျိုးကိုအဓိကဦးစားပေးပြီးတော့လုတ်ခဲ့လဲလုပ်နေပါလဲခင်ဗျာ
အခုခေတ်ရှင်ဒီမှာတော့လောလောဆယ်နေပေါ့နော်ကျမတို့ဆောင်ရွက်နေရတော့ဒီ NGO INGO တွေလုပ်ငန်းတွေဆောင်ရွက်တာမှာဖြစ်မူဝါဒပိုင်းဆိုင်ရာဖြစ်ပေါ့နော်လိုအပ်တဲ့အခက်အခဲကျမတို့နားထောင်နေအခုဆိုရင်ကျမတို့ဒ ဒီ NGO အဖွဲ့အစည်းပေါင်းပေါ့နော်ကျွန်တော်တော်တော်များများပေါ့မိခါနာ3ခု4ခုပေါ့နော်အဲ့နဲ့ MOU ထိုးထားတဲ့ NGO နဲ့ပတ်သက်ပြီးသူတို့ရဲ့လုပ်ငန်းတွေဘယ်လိုဆောင်နေဘယ်လိုခက်ခဲရှိရဲဆိုလွတ်တော်မှာကျွန်တော်တို့တွေ့ဆုံပြီးတော့မှကြားနာတယ်ပြီးတော့ကျွန်တော်တို့ဥပဒေပေါ့နော်ကျွန်တော်တို့ company အနေနဲ့ကတော့ဒီရက်ွက်ကြီးရအောင်ချုပ်ရေးနဲ့ဆိုင်တဲ့ဥပဒေကိုကျွန်တော်တို့ကနေရောတင်တတိယကျင်းပြင်တဲ့ဥပဒေတင်ခဲ့တယ်ပေါ့နော်အဓိကတော့ဒီ NGO တွေနဲ့တွေ့ဆုံပြီးတော့မှသူတို့ရဲ့အခက်အခဲတွေပေါ့နော်နောက်ကမှပူပေါင်းဆောင်ရွက်ရမယ့်ဟာတွေအဲဒါတွေကိုကျွန်တော်တို့ကဟိုပေါ့သူတို့ရဲ့အတန်တွေနားထောင်မှာပေါ့
ဟုတ်ကဲ့အဲကျွန်တော်ခုနကအမပြောတဲ့ထင်မှာရေတော့ကျွန်တော်ဒီနိုင်ငံတကာ NGO တွေနဲ့ပတ်သက်လို့မေးချင်ပါလေသူတို့ကတော့အဓိကဒီတက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ MOU ထူးပြီးတော့လုပ်တာပေါ့နော်တချို့နေရာတွေမှာလွတ်လပ်လှူရှားဝင်ရတယ်ဒါပေမဲ့တချို့နေရာတွေမှာလည်းသူတို့တချို့အထူးဖြစ်တိုင်းသားဒေသတွေကိုသွားတာခက်ခဲရှိတယ်လို့လည်းကျွန်တော်ခဏခဏကြားရပါတယ်ခင်ဗျာအဲ့တော့အဲ့အခြေအနေနဲ့ပတ်သက်လို့ဒီလွတ်တော်ကော်မတီအနေနဲ့ဘာတွေများလှုပ်ဆောင်ပေးနိုင်တာတွေရှိပါလဲခင်ဗျာသူတို့ရဲ့လွတ်လပ်စွာလှူရှားခွင့်လုပ်နိုင်ခွင့်ပေါ့
โอเคจมารุก็တော့ဒီမှာတီဇယ်ဥပဒေပေါ့เนาะจมารุก็တော့သူစီနီစီတက်နေရှိတယ်အဲ့တော့จมารุကจมารุဒီ NGO တွေရဲ့အတောင်နားထောင်ပြီးတော့จมารุသက်ဆိုင်ရာပြည်ရေးပေါ့เนาะပြည်ရေးဒါတော့တာဝန်ထားတာဆိုတော့ဒီအရင်နဲ့ပတ်သက်ပြီးတော့ကျမတို့လိုအပ်တာနောက်ကမှကျမတို့ကသက်ဆိုင်တဲ့ကျမတို့မယ်ပေါ့နော်ဒီတိုင်းပြည်သားကြီးပြည်နယ်မယ်ကိုယ်စားလှယ်တွေထားထားတာပေါ့အဲ့ကိုယ်စားလှယ်တွေနဲ့ဆက်သွယ်ပြီးတော့အခက်အခဲရှိလို့ရှင်ပေါ့နော်ကျမတို့ကဒါမဲ့ဟိုအခက်အခဲရှိရဆိုတာ significant ဘောင်နဲ့ပေါ့ဥပဒေဘောင်နဲ့ကတော့ကျမတို့ဖြစ်ရမှာပေါ့နော်ဒါတတ်မှတ်ထားတဲ့ MOU ဆိုလဲသူတို့ MOU မှာဘယ်နေရာကြီးလောက်ပိုင်ခွင့်ရှိတယ်လဲဒါဝန်ကြီးဌာနနဲ့ထိုးထားတာရှိတယ်နောက်ဘယ်လိုလုပ်ငန်းတွေဆိုတာသူတို့ရဲ့MOU မှာပါတယ်ပေါ့နော် MOU နဲ့လုပ်တဲ့ဟာတွေမှာအခက်အခဲရှိတယ်ဆိုရင်တော့ညီမတို့ကိုယ်စားလှယ်နဲ့ပူးပေါင်းပြီးတော့ညီမတို့ကူညီပေးပါတယ
်အဲမြန်မာနိုင်ငံမှာဇွန်တရာပွင့်လင်းလာတဲ့အချိန်မှာဒီ NGO အသေးလေးတွေဒေသဆိုင် NGO တွေလည်းအများကြီးပေါ်လာပါတယ်ခင်ဗျာအဲ့တော့ဒီအဖွဲ့တွေနဲ့မတို့ဒီလွှတ်တော်ကော်မတီနဲ့ဆက်ဆံနိုင်မှုစောင့်နိုင်မှုကဘယ်လောက်ထိရှိပါလဲခင်ဗျာ
အဲကျွန်တော်တို့ဒီလောလောဆယ်တော့ကျွန်တော်တို့ကဒီ local နေတော့အခုလောလောဆယ်ဟိုကော်မတီနေနဲ့ပုံလို့တို့တော့ကျွန်တော်တို့သက်ဆိုင်ရာ issue လိုက်ပေါ့နော်ဥမာဆိုရင်ကျွန်တော်တို့ကအမျိုးသမီး issue လာလေယာဉ် issue လာပေါ့နော်အဲနောက်ကမူရစေဝါလာပေါ့အဲ့ဆက်ပြီးဒီမှာအဲ့လိုမျိုးတော့ခလေးသူငယ်လားတော့အလုပ်ကမာလားသက်ဆိုင်ကော်မတီတွေရှိရစေအဲ့အဲ့လိုကော်မတီတွေရှိရနောက်ခါမှကျမတို့ဘတ်ဂျက်နဲ့ပတ်သက်လို့ရှိရင်လောလောကောင်တခြားဥပဒေကျမ်းနေနဲ့ပတ်သက်တော့ဥပဒေကျမ်းကော်မတီရှိတယ်အပြည်သူ့ငွေစင်ကော်မတီရှိတယ်ပူပေါင်းကော်မတီအဲ့ဒီမှာကျမတို့ကဟိုဘယ်လိုကောင်မတွေ့ဆုံခွင့်အနေနဲ့ရပါတယ် NGO တွေနဲ့လေ local နဲ့လည်းတွေ့ရပေါ့နော်ကျမတို့ဒါကတော့လွတ်တော်ဒီလိုမျိုးပြောင်းစလို့တော့အပိုင်းပေါ့မြို့သားလူထုကပြည်သူတော့နောက်တန်းစစ်သားကြီးပြည်နယ်တွေမှာလည်းအဲ့လိုမျိုးပေါ့ NGO တွေနဲ့ဟိုရုပ်တွေတွေ့တယ်နောက်ခါမှကျမတို့ဒီတက်ဆန်လွတ်တော်ရင်လည်းတွေ့ပြီးတော့မှဒေသဖွံ့ဖြိုးရေးတွေကိုဟိုဆောင်ရွက်နေရတယ်ကျမတို့ရှေ့
ဒီနေရာမှာကျွန်တော်တခုပြန်မြင်ချင်တာကဒီအကျမ်းမရေးလို့ပညာရေးလို့လုပ်တဲ့ဒီ CSO တွေအဖွဲ့အစည်းတွေအနေနဲ့ကတော့ခုနအာနာဘိုင်းကပူပေါင်းဆောင်ရွက်လုပ်နိုင်တဲ့အခြေအနေပေါ့ဒါပေမဲ့အခွင့်အရေးကိုဦးစားပေးပြီးတော့ပြောကြတယ်လူခွင့်ဦးစားပေးပြီးတော့ပြောကြတယ်ဆိုကြတယ်လှုပ်ကြကြင်ကြတယ်ဒီအဖွဲ့အစည်းတွေနဲ့ပတ်အနေနဲ့ကြတော့တစုံတရာအစိုးရဘက်ကိုဖြစ်ဖြစ်လွတ်တော်ဘက်ကိုဖြစ်ဖြစ်ဝေဖန်ထောက်ပြတာရှိနိုင်ပါတယ်ခင်ဗျာဒီအဖွဲ့အစည်းနဲ့ပတ်သက်လို့ဆက်ဆံမှုကဘယ်လိုရှိပါလဲ
ဟုတ်ကဲ့ကျမတို့တကယ်တော့တချို့ဖွဲ့စည်းရေးလဲပေါ့နော်တကယ်ပဲဝေဖန်ထောက်ပြရည်လဲရှိတယ်အဲ့ဒီတိုင်းပေါ့နော်ဒါပေမဲ့ကျမတို့စကလုံးပေါ့နော်ဘာသာစကားပေါ့စကလုံးရွေးချယ်တာပဲဖြစ်ဖြစ်ကျမတို့အကြောင်းအရာပေါ့အဲ့ဒီမှာတော့ကျမတို့နည်းနည်းတော့ပေါ့နော်ဟိုပူပေါင်းရောမှအပြုတ်တော့ပေါ့ကျမတို့ဆောင်ရမှရှိတယ်အပြန်လာနှိမ့်နိုင်ပို့ပြီးရောမှဆောင်ရမှလေးတော့ကျမဟိုမြင်မိရပေါ့နော်ဒါကျမတို့လည်းယင်ကျမလည်းယင်တော့ရေးဆိုလှုပ်လာတာဆိုအဲ့ဆောင်ကလှုပ်ခဲ့ပုံစံအကြကျမတို့ကပို့ပြီးရောတမျိုးပေါ့နော်နည်းနည်းတော့တိုက်ခံတဘောမျိုးပေါ့ကျမတို့ကဟောအက်တစ်ပစ်တဘောမျိုးရှိတယ်ဒါပေမဲ့အခုဒီဘက်ပိုင်းကျတော့ကျမကပို့ပြီးရောမှပူပေါင်းလို့ဆောင်ပြီးတော့အဲ့လုံကအဲ့လိုမျိုးကိုပို့ပြီးရောပူပေါင်းလာမယ်ဥမာဆိုလို့ရှိရင်ပေါ့ကျမတို့ပညာရေးပေါ့ဘဝရပိုင်းဆိုင်ရာလည်းပြောင်းလဲဖို့လိုတယ်တို့ချုပ်ဖက်မှာပညာရေးပိုင်းဆိုင်ရာမယ် NGO တွေကလည်းပုံမှန်ဒီလိုမျိုး CSO တွေကပုံမှန်လေးနဲ့ပေါ့နော်ကျမတို့ကဏ္ဍငွေတွေကနေပြီးတော့မှရရှိတယ်ဘလို့ပေါ့စင်းစရားတွေအစားပေါ့နော်ပွင့်လင်းမြင်သာမှုရှိတာမျိုးနဲ့ပို့ပြီးတော့မှပူပေါင်းလှုပ်ဆောင်ဖို့လိုမယ်လို့ကျမမြင်တယ်ဝင်းထဏိုင်းနဲ့ပူပေါင်းလှုပ်ဆောင်တဲ့အခါမှာလည်းဒီ budget ရေးဆွဲတဲ့အခါမှာလည်း CSO တွေကတော့ဘယ်အပိုင်းကိုလှုပ်ဆောင်မယ်အစိုးရကတော့ဘယ်အပိုင်းလှုပ်ဆောင်မယ်ဆိုပြီးတော့ပွင့်လင်းမြင်သာမှုရှိတဲ့အားမျိုးပေါ့
မရှိရစင်လာဟိုကလေးလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ပေးနိုင်ဆွေးနွေးမဲ့ဖိတ်ခေါ်ကြပါတယ် Trigger Woman Support Group အမျိုးသမီးလှုပ်ရှားတဲ့အဖွဲ့ကဒေါခင်လေးမက်ခင်လေးကြားပါလားခင်ဗျာ
ဟုတ်ကဲ့
ပါဟုတ်ကဲ့မက်ခင်လေးခုနကမရှိရစင်လာပြောသွားတဲ့အထဲမှာတော့ကျွန်တော်နောက်ဆုံးသူပြောသွားတဲ့လေးကိုကောက်ပြီးတော့အရင်ဆုံးမေးချင်ပါတယ်ဒီပွင့်လင်းမြင်သာမှုပေါ့ CSO တွေနဲ့ပတ်သက်လို့ကျွန်တော်တို့သိရတဲ့လောက်ဒီ NLD ပါတီတက်လာပြီးတဲ့အချိန်မှာဒီ CSO အဖွဲ့စည်းတွေရဲ့ဘာနာငွေကြီးလေပတ်မှုတွေနောက်တစ်ခုကဒီထောက်ပံ့မှုတွေထောက်ပံ့ယူမှုတွေနဲ့ပတ်သက်လို့ညှိနှိုင်းဆောင်ရွက်ဖို့ဆိုပြီးတော့အစိုးရနေပြီးတော့ကော်မတီပုံစံမျိုးလုပ်ထားတာလည်းရှိပါတယ်ခင်ဗျာအဲ့တော့ဒီကော်မတီနဲ့အနေအထားအဲ့ဒီလုပ်ကင်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့အခြေအနေဘယ်လိုရှိပါလဲခင်ဗျာအကသက်ခံရလား CSO တွေဒီပွင့်လင်းမြင်သာမှုနဲ့ပတ်သက်လို့ဒီကော်မတီက
ဟုတ်ကဲ့ပါအဲ့ဒါက energy အစိုးရတက်ပြီးတော့တိတ်မကြခင်မှာဒါဂူလို့ခေါ်တာပေါ့နော် DACU ပေါ့ကျမတို့ Development Agency Coordination Unit လို့ထင်ပါတယ်အဓိကတော့ဒီဖွံ့ဖြိုးရေးဟိုမဟာမိတ်တွေပေါ့ agency တွေကိုပေါင်းစပ်ခင်တိုင်း committee unit လို့ဟိုအဓိပ္ပာယ်ရှိပါတယ်အဓိကသူတို့ပြောတဲ့ရည်ရွယ်ချက်ကတော့ဒီဟာကဒီကျမတို့နိုင်ငံရဲ့ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ပေးကြမယ်အကူအညီပေးကြမယ်အဖွဲ့အစည်းတွေခြားထဲမှာပို့ပြီးတော့ကောင်းမွန်အောင်ညီတိုင်းဆောင်ရွက်ရေးအတွက်လို့တော့သူတို့ရည်ရွယ်ချက်ရှိပုံရပါတယ်ဒါပေမဲ့ကျမတို့လိုဟိုအဖွဲ့ရက်ဖက်ဖွဲ့စည်းတွေပေါ့ဒီ INGO တွေရော NGO တွေကတော့စိုးရိမ်တာဒီနောက်မှာခုနကိုတားညုံပြောတယ်လို့ပဲပေါ့ဒါတခုခုကိုပြန်စိုးရိမ်လို့တန်တဲ့အရှိလို့ထိန်းချုပ်ပြန်လောက်တလားဆိုရဲစိုးရိမ်မှုတွေလည်းကျွန်တော်တို့အားလုံးမှာရှိခဲ့တယ်ဒါပေမဲ့အခုဒီ committee ကဖွဲ့တာဖွဲ့ထားပြီးနဲ့တိတ်ပြီးတော့လုပ်ငန်းဆောင်တာတွေမှာကြက်ကြက်တက်တက်လုပ်ဆောင်မှုအားနည်းသေးတယ်လို့လည်းကြားရတယ်ဘာလို့လဲဆိုတော့သူတို့မှာအခြားသောကိစ္စတွေလည်းရှိတယ်နောက် committee ရဲ့မှာပါတဲ့သူတွေကလည်းအခြားသောလုပ်ငန်းတွေမှာလည်းကြီးလေးတဲ့တာဝန်တွေယူထားတဲ့သူတွေလည်းပါတယ်လို့ဟိုဖြစ်နေတဲ့ပုံစံဖြစ်တဲ့အခါကျတော့တိတ်ပြီးတော့ဘာမှကြက်ကြက်တက်တက်လုပ်နိုင်လုပ်ကိုင်းနိုင်မှုလည်းမရှိသေးဘူးလို့ကြားရတော့ကျမတို့ရဲ့စိုးရိမ်ချက်တွေကတကယ်ဖြစ်လာလားမဖြစ်လာလားဆိုတာလည်းပြောဖို့တော့ခက်ပါသေးတယ်ရှင
်။ CS တွေရဲ့လွတ်လပ်ခွင့်ပေါ့အရင်ဦးသိန်းစိန်လက်ထက်မှာတော့တော်တော်လေး CS အဖွဲ့အစည်းတွေခုနကျွန်တော်ပြောခဲ့လို့ပဲ local ဖွဲ့စည်းတွေဆာအများကြီးပေါ်ခဲ့တယ်။အဲ့တော့ဒီ energy အစိုးရလက်ထက်မှာဒီအဖွဲ့အစည်းတွေရဲ့ဖွံ့ဖြိုးမှုရှင်သာအကောင့်မှုပို့ပြီးတော့ quality အရပါပေါ့အရေးသေးရဘူးပေါ့နော်အခြေအနေဘယ်လိုရှိပါလဲခင်ဗျာ။
ဒီတိုင်းတိုင်းလက်ထက်မှာဟုတ်တယ်ကျမတို့ပေါ်ခဲ့ကြရဲပေါ်ခဲ့ကြတာကလည်းကျမတို့ရက်ဖက်ဖွဲ့စည်းတွေနေနဲ့ရလာတဲ့အပွင့်လေးတစ်ခုမှာကျမတို့တက်နိုင်ကြမြကို space ကိုချဲ့ကြမယ်ဆိုတော့ရည်ရွယ်ချက်နဲ့တော်တော်များများ CS ဘက်မှာဆိုရင်ကျမတို့အရင်ကနိုင်ငံရေးရထုတ်ချတဲ့တက်ကြွတဲ့သူတွေလည်းပါတယ်တော်တော်များများကလူငယ်တွေရောပေါ့နော်နိုင်ငံတကာအထွေထွေရှိတဲ့သူတွေရောကကျမတို့ရနိုင်ကြမြကိုနေရာလေးကိုရက်ဖက်ဖွဲ့စည်းနေရာကိုချဲ့မယ်ဆိုတော့ရည်ရွယ်ချက်နဲ့ဝင်ခဲ့ကြတယ်အဲ့ဒီအချိန်မှာပဲအတိုင်းအတာတစ်ခုအနေနဲ့ဥသိမ်းစိန်အစိုးရကလည်းသူတို့ရဲ့ legitimacy အတွက်လားအခြားသောနိုင်ငံရေးရည်ရွယ်ချက်တွေလားတော့မသိဘူးအထိုက်အထောက်ကျမတို့နဲ့ဆက်ဆံမှုတွေဟိုပေါ့နော်ဟိုလက်လက်ခေါ်ရောရှိတယ်ဒါပေမဲ့အဲ့ဟာကကျမတို့အဖြေတော့မဟုတ်ဘူးရှိရဲဆိုတာပဲဖြစ်တယ်ကျမတို့ရဲ့ပြောတဲ့စကားတွေကျမတို့ရဲ့အကြံပြုချက်တွေကိုသူတို့လိုက်နာပြီးတော့ဆောင်ရွက်တာမျိုးတိတော့ကျမတို့အားရစရာမတွေ့ရဘူးဒါပေမဲ့အနည်းဆုံးတော့ကျမတို့လည်းဆက်ဆံရေးတွေရှိခဲ့ကြရဲဆိုပြီးတော့ရက်ဖက်ဖွဲ့စည်းတဲ့ဘက်ကလည်းမှတ်ချက်ပြုတယ်အခု NLD ဆိုရလည်းရောက်တဲ့အခါမှာလည်းကျမတို့ကဒီထက်ပိုကောင်းမွန်တဲ့ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေပိုရလာမယ်လို့တော့ကျမတို့အရင်ကမျှော်လင့်ခဲ့ကြတယ်ဒါပေမဲ့အခုချိန်မှာတော့အဲ့ဟာကဟိုကျမတို့ညော်လင်းတဲ့လောက်တော့အမှန်တိုင်းပြောရမယ်ဆိုရင်တော့ဖြစ်မနေဘူးပေါ့အဓိကကျမဗာကြံကြည့်မလဲဆိုတော့ယုံကြည်မှုပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော် match ရွှေရွှေစိတ်လက်ကိုဒါနဲ့ပတ်သက်လို့မေးချင်ပါတယ်ခုနကမာကင်လေးဆွေးနွေးသွားတာနဲ့ပတ်သက်လို့ဒီကတော့ NLD မှာဒီ CSO နဲ့ CSO နဲ့ပတ်သက်ပြီးတော့စိုးရင်စရာများရှိနေလား NLD ရဲ့ဒီ CSO နဲ့ပတ်သက်လို့မူဝါဒကိုဘယ်လိုများရှိပါလဲခင်ဗျာ
ဟုတ်ကဲ့တော့လေကျမအမြင်ပေါ့နော်ဟိုတိတ်ပြီးတော့ဆိုရင်ဆိုတော့မဟုတ်ဘူးတို့တော့ပါတီမေကလေတခြားအာကိစ္စတွေလောက်ရတယ်။နောက်ကျမတို့ပါတီစီမီစီကန်လည်းရှိတော့ဥပမာကျမတို့ကိုယ်စားလှယ်တွေပေါ့ကိုယ်စားလှယ်ကြတော့အရင်လိုမျိုးမဟုတ်တော့ဘူးလေကိုယ်စားလှယ်ကြတော့သူ့မေကလိုက်နာမယ်စီမီစီကန်တွေရှိရပေါ့နော်အဲကျမတို့က CSO ဒီ CSO ရဲ့အကြောင်းကိုကျမတို့ကောင်းကောင်းသိတယ်သူကဘာတူလဲသူရဲ့နောက်ကြောင်သူရဲ့လောက်ဟာသိရဆိုတော့နောက်မှခင်လေးပြောရဆိုကျမတို့ကဒါပုံမှန်လေးလေးနဲ့ဆက်ဆက်လုပ်ရတယ်ပေါ့နော်နောက်ပါတီနဲ့လည်းရှိဆက်ပြီးတော့လေဒါအဲ့ဆိုဆောင်ရွက်နေရပဲလေအဲ့တော့ကျမတို့ရှင်မြ CSO ကလူပေးရပေါ့နော်ကျမမြင်တာပေါ့လေကျမတို့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်နေရ CSO ရေကျမတို့ဒီမိုကရေစီတောင်းနေတဲ့ကျမတို့အလုံးရဲ့အတွေ့အကြုံကနည်းနည်းလူပေးအခါ CSO ဆိုတာကိုဟိုသိသိချင်းချင်း definition ပေါ့နော်အဲ့လိုဖွင့်ဖို့ရေနောက် CSO ရဲ့အခန်းကဏ္ဍကဘာလဲပေါ့ဒါကိုတသက်မမပေါ့နော်သတ်မှတ်ထားတာကျမတို့မရှိဘူးလို့ထင်တယ်ဟိုအရင်တော့ကျမတို့လုပ်တယ်ဆိုတာဒီတိုင်းပဲလေမသတ်မှတ်လဲကိုယ့်ဘာကိုယ်ပဲလုပ်ခဲ့ကြပေါ့ဒါနိုင်ငံတကာရဲ့ trend ပေါ့နောက်ခုကျတော့အခုနိုင်ငံတကာမှာလည်း trend ကဒီနိုင်ငံ democratic movement ကိုတွားမယ် democratic nation ကမယ် CSO ရဲ့အခန်းကဏ္ဍပေါ့နော်ကျမတို့ကဘယ်နေရမယ်တော့ CSO ကဘလို့ပေါ့နော်စသဖြင့်ပေါ့အချို့နိုင်ငံတချို့ဆိုလို့ရှိရင်နိုင်ငံတော်ကတော့မှ budget ချပြီးတော့နိုင်ငံတော်ကမလုပ်ဘူးရှုံးကမလုပ်ဘူး CSO လုပ်ခိုင်းတာတွေရှိရလေ
ဟုတ်ကဲ့
ကျမတို့ကအဲ့လောက်ထိမရောက်သေးဘူးဟုတ်ကဲ့
ဟုတ်ကဲ့
အဲ့တော့ကျမတို့ကျွန်တော်ခုနကယုံကြည်မှုဆိုတာလေတရားနဲ့တရားကြားမယ်ဟိုဘုခေါ်မယ်ပေါင်းဆက်လောက်ကြိုင်နေဟာလေအသိပြောအလေးချင်းမရှိသေးဘူးပေါ့နော်ဟိုကျမတို့အရင်ဆုံးကတော့အစိုးရနဲ့လောက်တာမဟုတ်ဘူးလေအဲ့အဲ့ခါကျတော့ကျမတို့ကပုံစံတစ်မျိုးနဲ့လောက်ရှာတာပေါ့ဒါပေမဲ့အခုကိုကအစိုးရဖြစ်သွားပြီဆိုတဲ့အခါကျတော့အဲ့ဒီအချိန်မှာ CSO နဲ့ဘယ်လိုမျိုးပေါ့နော်ဟိုပူးပေါင်းလုပ်အောင်လဲဆိုတော့CSO ရလည်းအဲကိုတင်နဲ့ဆိုရနဲ့ဘယ်လိုပူးပေါင်းလုပ်ရမလဲဆိုတာကြီးကျမတို့မှဟိုအလေးချင်းရှိခဲ့ပြီအဲ့ခါကျတော့ တယောက်နဲ့တယောက်နဲ့ပေါ့နော်ဟိုကျွန်မထင်တယ်စစ်စစ်မှုလေအားန
ဲ့မရှိရှိစိန်လိုက်ရဲ့မရှိစိန်လိုက်ရဲ့တူးချင်းအမြင်ပေါ့ဒီ
ဘယ်လိုပေါ့ဟောင်းတူတူဆိုတာသူကလည်းအပြန်လာအကဲခတ်နေတဲ့အနေအထားမျိုးပေါ့နော်ဟိုနောက်ပြီးတော့ဒီဆိုးရမယ်လားလျှာလုံးရရဲ့အများကြီးပေါ့ငင်းချမ်းရေးအတွက်လို့ကဒါလေးအများကြီးပေါ့နော်အဲ့ဒီမှာကျမတို့ကဦးစားပေးရမယ့်ဟာတွေလည်းရှိနေတယ်ပေါ့နော်အဲ့တော့ဟိုကျမအမြင်ကတော့ပေါ့နော်ဟိုအခက်နဲ့တစ်ဖက်ပေါ့ပို့ပြီးတော့မှပုံမှန်လင်းလင်းနဲ့တွေးဆောင်ဆွေးနွေးလို့ရမယ်เออว่าบ่เนาะแพลตฟอร์มนี้ทุกข์ก็ลง
มาแล้วก็จม้าเนี่ยแหละบ่มะชื่อสินแลตลอดเล็กๆผิดไปบ่าหัวเลยอธิกมะชื่อสินแลตู้จีนอเมียนก็ว่า CS รีอ้าก้องล่ะบ่สู้ยินမြန်မာနိုင်ငံမှာအခုလက်ရှိအချိန်တွေကဘာတွေလိုအပ်နေလဲလို့မြင်လဲ
เออจม้าဆိုတော့ပြောလို့ပေါ့ CS ရဲ့အခန်းကဏ္ဍကပေးနေရမယ် CS ကเนาะပေးနေရတွေကိုပေါ့နိုင်ငံရဲ့ဦးစားပေးလုပ်ငန်းတွေရှိဘယ်နေရာမှာတော့ CS ရကဘာလုပ်လို့ရတယ်ဆိုတော့ပေါ့เนาะဟို view ဟာပေါ့အဲ့လိုမျိုးလေးလည်းရှိဖို့လိုတယ်ဒါဆိုရမယ်လည်းရှိဖို့လိုတယ်ပေါ့နော်ဘယ်နေရာမှာပူရမှာဘယ်လိုပူပေါင်းမလဲဒီအစနောက်စဟိုနောက်ဆုံးဘတ်ဂျက်ကအစပေါ့နော်ကျမတို့ဘယ်လိုခွဲဝေမလဲအဲ့အဲ့လိုမျိုးကြီးအစဟိုရှိဖို့လိုမယ်လို့ကျမနေ
ဟုတ်ကဲ့ကျွန်တော်မခင်လေးကိုမေးချင်ပါလေနောက်ဆုံးခုနကမတ်ရွှေစင်လက်ပြောသွားတဲ့အထက်မှာ CS တွေရဲ့နေပတ်တလူတတ်တတ်မှတ်ရှိဖို့ပေါ့အဲ့တော့ကျွန်တော်ကမေးချင်တာကအစိုးရဘက်ကရောသူတို့ရဲ့နိုင်ငံတော်မူဝါဒဆိုင်ရာကိစ္စတွေမှာ CS ကိုဘယ်လောက်ထိတင်ရပေးပါလဲအထူးဖြစ်ဆိုညီညာရေးလုပ်ငန်းစဉ်လိုဟာမျိုးမှာပေါ့နော
်ဟုတ်ကဲ့ဟိုပထမပိုင်းမှာတော့ဒီကျွန်တော်တို့ကဥသိမ်းစိန်နဲ့ထက်တဲ့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းရဲ့အခမ်းအနားညီညာရေးမှာပါဝင်ဖို့ဒီပါဝင်ဖို့အတွက်ကိုကျွန်တော်တို့အစံတစိုက်တောင်းဆိုခဲ့ကြတယ်။အခု27ရာစုပင်လုံးမှာတော့ဟိုရက်ဖက်ဖွဲ့စည်းအချို့ကိုပေါ့နော်ဒါဖိတ်ခေါ်တာတွေတက်ရောက်ခိုင်းတာတွေရှိရဲဒါပေမဲ့အခုချိန်ဒီရက်ဖက်ဖွဲ့စည်းရဲ့ကဏ္ဍတရားကဏ္ဍအနေနဲ့အဲဆွေးနွေးတဲ့ကိစ္စမျိုးပဲဖြစ်ပြီးတော့ parallel တော့တွားနေပြီးတော့ကျွန်တော်တို့ဒီအထဲထဲမှာဝင်ပြီးတော့ဆွေးနွေးနိုင်ပွားတော့အားနည်းတယ်ပေါ့အခြားနေရာတွေမှာလည်းကျွန်မထင်ပါတယ်ဟိုအဲ့လိုပဲပေါ့နော်နည်းနည်းလေးတော့ကျွန်တော်တို့ပူပေါင်းဆောင်ရွက်ပြီးတော့လှုပ်ဖို့ဟာတွေမှာအားနည်းနေတယ်လို့ကျွန်မအပန်တိုင်းပြောချင်ပါတယ်ဒါဘာပြောချင်တာလဲဆိုကျွန်မအပြစ်ပြောတာမဟုတ်ပါဘူးဒီထက်ပိုဆောင်ရွက်စေချင်တာပါအထူးသဖြင့်ဆိုရင်ကျွန်တော်တို့အခု budget ဖွင့်လဲမြင်တာမှုအာဂရိလိုက်စားမှုတိုက်ချက်ရေးဒီလိုကိစ္စတွေအစိုးရရဲ့စီမံကိန်းကိစ္စတွေမှာဆိုလို့ရှိရင်အစိုးရကနေရာတကာလိုက်မကြည့်နိုင်ပါဘူးကျွန်တော်တို့အရက်ဖက်ဖွဲ့စည်းတွေကနေပြည်တော်လုပ်နေတဲ့အခါကျတော့ဒီနေပြည်တော်ဖြစ်နေတဲ့အခြေအနေဒေတာကန်ရဲ့အခြေအနေအတင်းပြတ်ချဆောင်မှုတိုက်ချက်ရေးအတွက်ကိုကျွန်တော်တို့ဘယ်လိုလုပ်နိုင်လဲဆိုတဲ့ဟာကိုအစိုးရတုံ့ပြန်ရင်ဒီလွှတ်တော်ကိုယ်စားလှယ်လွှတ်တော်တွေနဲ့ကျွန်တော်တို့ကပူးပေါင်းပြီးတော့အောက်ကအောက်ခြေကအတန်ကိုကျွန်တော်တို့ကပြန်ပြီးတော့ဟိုပြန်ပြီးတော့ပို့ပေးနိုင်တယ်အစိုးရအနေနဲ့သူကိုယ်တိုင်လည်းလှုပ်ရှားမလို့ပဲနဲ့ဒီရက်သက်ဖွဲ့စည်းရဲ့အတန်ကိုနားထောင်လိုက်တာသူတို့ရဲ့ research တွေသူရဲ့သူတည်တနာစာတမ်းတွေအကြံပြုချက်တွေမူဝါဒကိုကြည့်လိုက်ရုံနဲ့သူတို့အလွယ်တကူပဲသူတို့ခက်ခက်ကြဲလှုပ်ရှားမလို့ပဲသူတို့အကြံဉာဏ်တွေရနိုင်ပြီကျွန်တော်ပြောချင်တာပေးတဲ့အကြံတိုင်းကျွန်တော်တို့ယူစရာမလိုပါဘူးဒါကကိုယ့်ရဲ့မူဝါဒစိတ်ရဲ့ policy နဲ့ကိုက်ညီမှယူတို့ပေမဲ့ကျွန်တော်တို့ထိုင်နားထောင်ပြီးမယ်သူတို့ရဲ့အကြံပြုချက်တွေကနေမှကျွန်တော်တို့ထည့်သွင်းစဉ်းစားတဲ့အချက်တွေစဉ်းစားမယ်ဆိုရင်အစိုးရထမ်းနေရတဲ့ဝန်ထုပ်ဝန်ကြီးရတဲ့အနည်းငယ်ရော့သွားတယ်လို့ကျွန်မယုံကြည်တယ်အဲ့တော့ပို့ပြီးတော့အကောင့်နဲ့ဆောင်ရွက်မှုမျိုးဖြစ်ဖို့ဆိုရင်တော့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းတွေရက်ဖက်ဖွဲ့စည်းမှာ
โอเคမက်ကင်လီချုပ်ပြီးပါဦ
းရက်ဖက်ဖွဲ့စည်းလို့ပြောလိုက်ရင်ဆန္ဒပြတဲ့သူတွေကိုပဲမြင်နေပြီးတော့တကယ်မူဝါဒပိုင်းဆိုင်ရာမှာ policy ပိုင်းဆိုင်ရာမှာအကြံပြုနိုင်တဲ့အဖွဲ့အစည်းမျိုးတွေလို့ data ဖွံ့ဖြိုးရေးအတွက်တိတိယောက်လုပ်ပေးနိုင်တဲ့အဖွဲ့အစည်းတွေကိုတိတ်ပြေးမမြင်တာမျိုးတွေဖြစ်နေတတ်တယ်အဲ့တော့အဲ့လိုအဖွဲ့အစည်းတွေအများကြီးရှိတဲ့အတွက်သူတို့နဲ့ပို့ပြီးပူးပေါင်းဆောင်ရွက်ခြင်းအပြင်အစိုးရတွားနေတဲ့လမ်းကြောင်းကပို့ပြီးတော့ democracy လမ်းကြောင်းပေါ်မှာပို့ပြီးခိုင်ခိုင်မာဖြစ်အောင်အားပေးနိုင်တယ်လုပ်နိုင်တယ်လို့ကျွန်တော်ပြောချင်တ
ာမက်ကင်လီကျေးဇူးပါခင်ဗျာကျွန်တော်တို့ diet လေးလိုက်စီစဉ်အချိန်လဲဆီသွားလို့ပါပေါဝင်ဆွေးနွေးပေးတဲ့မက်ရှိရှိစိန်လက်ကောင်မက်ကင်လီကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာသွားရှင်နေအားလုံးလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဒါကတော့ကိုသားညင်ဦးစီစဉ်တင်ဆက်တဲ့အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ကြရတာဖြစ်ပါတယ
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။လောင်နိုင်ငံနောက်မြောက်ပိုင်းဘူကီယိုပြည်နယ်တဲကရွှေဒရီကန်အထူးစီးပွားရေးဆောင်ဟာလောင်စားလုပ်ငန်းဗဟုအချက်ချနေရပါ။အဲ့ဒီနေရာဟာရာဇဝတ်ပြမှုတွေကိုအထင်အကွက်မရှိကျူးလွန်တဲ့နေရာတစ်ခုဖြစ်ပြီးKings Roman Casino ကုမ္ပဏီကအဓိကထိန်းချုပ်ထားတာပါဒီကုမ္ပဏီဟာဒီရုပ်နိုင်ငံသားဇာဝေပိုင်နဲ့ဟောင်ကောင်မှတ်ပုံတင် Kings Romans ကုမ္ပဏီအုပ်စုရဲ့ကုမ္ပဏီခွဲပါသူတို့လုပ်နေတာတွေကလောင်းကစားလုပ်ငန်းတက်တက်တဲ့အများကြီးပိုဆိုးတဲ့နိုင်ငံဖြတ်ကျော်ရာဇဝတ်လုပ်ငန်းကြီးရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ American Bandai ဌာနပြည်ပပိုင်ဆိုင်မှုထိန်းချုပ်ရေးယုံ OFAC ကပြောပါတယ်ဇာဝေရာဇဝတ်ဂိုင်းဟာဘိန်းဖြူမက်သဖက်တမင်းနဲ့တခြားမူရစ်ဆေးတွေကိုမူရစ်မှောင်ခိုတွေအတွက်တိုးလောင်ဖြန့်ဖြူးပေးပြီးမူရစ်ဆေးဝါးကုန်ကူးတာမှာပါဝင်ပတ်သက်နေပါတယ်။ လူမောင်ခိုကူးမှုနဲ့ကလေးပြည်တစားလုပ်ငန်းကိုလည်းလှုပ်ခွင့်ပြုပြီးအားပေးနေပါတယ်။ဒါ့အပြင်အာရှဝတ်ဝန်နဲ့တွေ၊တင်းခွေချက်တွေ၊ကြားတွေ၊ကြံ့တွေနဲ့ဆင်တွေလိုမျိုးတုံးလူနီးအကာအကွယ်မဲ့တောရိုင်းတွေကိုလည်းမှောင်ခိုကူးနေပါတယ်။ဒါတွေဟာဇော်ဝေရဲ့လုပ်ငန်းကွန်ရက်ကိုနိုင်ငံဖြတ်ကျော်ရာဇဝတ်ကိုင်းအဖြစ်အိုဖက်ကသတ်မှတ်ရတဲ့အကြောင်းရင်းအနည်းငယ်ပဲရှိပါသေးတယ်။နိုင်ငံဖြတ်ကျော်ရာဇဝတ်ကိုင်းများ၏ပိုင်ဆိုင်မှုအားပိတ်ဆို့ခြင်းဆိုတဲ့အမိန့်ကြေညာချက် 13581 အရာအခုလိုသတ်မှတ်တဲ့အထက်မှာဇော်ဝေနဲ့တခြားလူပုဂ္ဂိုလ်၃ဦးလာအိုထိုင်းနဲ့ဟောင်ကောင်ကျွန်းတို့ကကုမ္ပဏီ၃ခုတို့ပါဝင်ပါတယ်။ကုမ္ပဏီ၃ခုကတော့ဟောင်ကောင်မှာမှတ်ပုံတင်ထားတဲ့ Kings Romans International HK Company Limited, Kings Romans International ရင်းနှီးမြှုပ်နှံမှုကုမ္ပဏီ Limited နဲ့ထိုင်းနိုင်ငံမှာမှတ်ပုံတင်ထားတဲ့ Kings Romans Company Limited တို့ဖြစ်ပါတယ်။ဒီကုမ္ပဏီတွေရဲ့ပိုင်ရှင်ပူးတွဲပိုင်ရှင်ဒါရိုက်တာအဖြစ်ဇော်ဝေကိုသတ်မှတ်ထားပါတယ်။သူဟာ Kings Romans Casino မှာငွေမဲခွာချဖို့အကြီးအကျယ်လက်ထိုးတာ၊မူရစ်ကုန်ကူးတာနဲ့တော်ရိုင်းမှောင်ခိုကူးတာတွေကိုလည်းလုပ်နေပါတယ်။ဇော်ဝေရဲ့ဇနီးဖြစ်သူဂွီချင်းဆူးဟာ Kings Romans International HK Company Limited ရဲ့ဒါရိုက်တာတူဖြစ်ပြီးဇော်ဝေ TCO ကိုစားငွေကြေးရွှေ့ပြောင်းပေးနေသူပါ။ Abbas Ibrahim ကတော့ Kings Romans Casino မှာလုံခြုံရေးအကြီးအကဲဖြစ်ပြီးဇော်ဝေအုပ်စုကိုစားလက်ထိုးပေးသူဖြစ်ပါတယ်။ Kings Romans Company Limited ရဲ့နောက်ဒါရိုက်တာ2ဖြစ်သူ Nat Rungtawan Kiri ဟာလည်းဇော်ဝေကွန်ရက်ကိုစားငွေကြေးလွှဲပြောင်းပေးသူဖြစ်ပါတယ်။ OFAC ရဲ့အခုသတ်မှတ်ချက်တွေကြောင့် American စီရင်ပိုင်ခွင့်အောက်မှာရှိတဲ့သူတို့နဲ့သူတို့ကုမ္ပဏီတွေရဲ့ပိုင်ဆိုင်မှုတွေအားလုံးကိုထိန်းချုပ်လိုက်တယ်လို့ American နိုင်ငံသားတွေသူတို့နဲ့ဆက်ဆက်ပတ်သက်မှုမရှိဘူးလဲကန့်သက်လိုက်တာပါ။ဒီနိုင်ငံဖြတ်ကျော်ရာဇဝတ်ကိုင်းကအထူးကလူတွေကိုဥတီပြီးအရေးယူလိုက်တာဖြစ်ပါတယ်။ American ပြည်တော်စုနဲ့မိမိတို့ရဲ့မာမိတ်တွေကိုချင်းချောင်းနေတဲ့နိုင်ငံဖြတ်ကျော်ရာဇဝတ်ကိုင်းတွေရဲ့ဗန်နောင်ငွေကြီးအခြေခံအဆောက်အအုံတွေကိုကြားဖြတ်ဟန်တာဖို့ကျယ်ပြန့်တဲ့မဟာဗျူဟာရဲ့အပိုင်းတစ်ခုအဖြစ်ဇော်ဝေကွန်ရက်ကို OFAC ကအခုလိုသတ်မှတ်လိုက်တာဖြစ်ပါတယ်လို့ဗန်နာရေးဌာနငွေတန်းဝန်ကြီးစီဂိုမန်ဒယ်ကာကပြောပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။တို့ရရှင်တို့အခုနားဆင်ကြရတာကတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အပေါ်မှောက်ချောင်းထပ်မံအသိပေးလိုပါတယ်ခင်ဗျာ။VOA ကခုထုတ်လွှင့်နေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16.19နဲ့25ရုပ်ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ် VOA မြန်မာပိုင်းကဘူရူနီနန်နက်ဖက်အစီအစဉ်တွေကိုဆက်လက်နားဆင်နေကြတာဖြစ်ပါတယ်အခုတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါလိမ့်မယ်ခင်ဗျာ
Las Vegas မှာပြီးခဲ့တဲ့အောက်တိုဘာကလူ90ကျော်တေဆုံးအောင်ပြစ်ခတ်ခဲ့သူတနတ်သမအတုံးပြုခဲ့တဲ့ဆက်တနတ်ဒင်လိုကရိယာမျိုးရောင်းချမှုတားမြစ်စီမံစည်းကမ်းတွေရေးဆွဲဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကတရားရေးဌာနကိုအမိန့်ပေးလိုက်ပါတယ်။ဒါဟာဖလော်ရီဒါပါကတယ်မျိုးကအထက်တန်းကျောင်းမှာပြီးခဲ့တဲ့သတင်းပတ်ကအသက်16နှစ်အရွယ်နီကိုလတ်ခရုစ်ကလူပေါင်း18ဦးပြတ်တက်တယ်လို့ဆွဆွဲခံရခြင်းကစပြီးလက်နက်ဆိုင်ရာစီမံစည်းကမ်းတွေနဲ့ပတ်သက်ပြီးလှုပ်ဆောင်မှုသမ္မတအိမ်မျိုးကပထမဆုံးပြောတာပါ။သမ္မတထရမ့်ကဗုဒ္ဓဘူးနေ့ကျရင်ကျောင်းလုံခြုံရေးဆိုင်ရာဆွေးနွေးပွဲကိုတလဟာစီမြို့မှာကျင်းပပေးမှာဖြစ်ပြီးပါကလန်ကျောင်းကကျောင်းသားလူငယ်100ကျော်တက်အောင်မယ်လို့ခန့်မှန်းထားပါတယ်။အဖမ်းခံရတဲ့ Writers သတင်းတောင်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို February 27ရက်ဗုဒ္ဓဟူးနေ့မှာ5ချိန်မြောက်ရုံးထုတ်ဆစ်ဆင်းမှာပါ။ဒီတစ်ခါရုံးချိန်မှာသူတို့နှစ်ဦးကိုအာမခံပေးမပေးဆုံးဖြတ်ဖို့ရှိပါတယ်။တန်2018ခုနှစ်အတွက်ဖရိုမန်ရှာလူငယ်ခေါင်းဆောင်စုကိုစောတန်းကျော်စိုးခေါ်စောအာတိုနဲ့နော်စီစီတို့နှစ်ဦးကိုဖန်ဖောင်ဒေးရှင်းကနေချီးမြှင့်လိုက်ပါတယ်နှစ်ဆင့်တူးစီပဲချီးမြှင့်လေရှိပေမဲ့ဒီနှစ်ကတော့ဖရိုမန်ရှာအလုတ်ကြံခံရတာ10နှစ်မြောက်အထူးစီစဉ်ဖြစ်နှစ်ဦးကိုချီးမြှင့်တာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံပျုံချမ်းမှာကျင်းပနေတဲ့ဆောင်းရာသီအွန်လန်ပိတ်ပွဲမှာပထမနေရာကနေဘိုးဆွဲနေတာကတော့နော်ဝေးနိုင်ငံပါလောလောဆယ်နော်ဝေးကရွှေ17ငွေ30နဲ့ကျေးရှိခုရထားပါတယ်
နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာတော်တာဖြစ်ပါတယ်အခုမိနစ်အတွက်အစီရင်ထုတ်လို့ရမှုကမဆုမြတ်မွန်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Zinat Abdul Rahman ဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နားဆင်ကြတဲ့နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆက်မိုးရီပါ
This program has come to you from the Voice of America, Washington.